Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2018ခုနှစ်ဩဂုတ်လ4ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းစီစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပဲ့သတင်းတွေကိုနားလောင်နေတူကြီးညပေးတော့မှာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကမြန်မာအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးတော့မြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒီမိုကရေစီပြည်ပင်ပြောင်းလဲရေးလှုပ်ရှားမှုမှာပါဝင်ကြတဲ့အတိုက်အခံ28ဦးကိုဇင်ဘာဘွေမှာဒီကနေ့တရားရုံးထုတ်ခဲ့ပါတယ်။ဒီလိုထိတ်တဲအောင်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မဆုမွန်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်သတင်းတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကနိုင်ငံသားခွင့်ရေးပါဝင်သူတို့တောင်းဆိုထားတဲ့အချက်တွေကိုမြန်မာအစိုးရကလိုက်ရောမယ်ဆိုရင်နေရက်ပြန်မယ်ပြောပါတယ်။ဒါပေမဲ့မြန်မာဒုက္ခသည်တွေကိုပြန်ပြီးလက်ခံမှုအစိုးရဘက်ကအစင်းနှင်းဖြစ်နေပြီလားလို့ကုလကလည်းမေးခွန်းထုတ်ပါတယ်။ဒီအပေါ်မှာအမြင်သုံးသပ်ချက်ဘယ်လိုရှိပါသလဲ။
policy ဘိုင်းတော့နိုင်မယ်သူတယောက်ကလာပြီးတော့ကြည့်ဒီလိုလို့ဟုတ်လို့လိမ့်မယ်ဆိုတော့အစီအမံပြောင်းရလိမ့်မယ်ဗျာဒီမှာမြန်မာဆိုတာကိုရင်ဖို့ဘူးပေါ့ဒီလိုဟဲ့
နောက်ပိုင်းမှာအပြည့်စုံသားဆရာပါမယ်ရှင်နောက်စနေညတိုင်းတင်ဆက်ပေးနေကြအပတ်စေခဏမှာတော့ဒီကုမ္ပဏီများအဥပဒေနဲ့ပတ်သက်ပြီးတုံ့သက်တင်ပြထားတဲ့သတင်းတော့မတ်စုစီစဉ်နောက်မြန်မာတခွေအစီအစဉ်မှာတော့မြန်မာနိုင်ငံကငမြင့်ချင်းဈေးကွက်ကျဆင်းနေတာကြောင့်ငါးလုံငန်းအပေါ်မှာဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတော့ဒီခဏတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလီလိုက်စီစဉ်နားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးမြန်မာနိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့အမျိုးသားစည်းလုံးညီညွတ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်ရိုဟင်ဂျာတွေနေရဲ့ရင်းကိုဘေးကင်းလုံခြုံစွာပြန်နိုင်ရေးလူ့ခွင့်ရေးချိုးဖောက်ခဲ့သူတွေပေါ်အရေးယူနိုင်ရေးနဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ရေးစရာတွေနဲ့ပတ်သက်ပြီးတော့တိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရဟေတာညူဝက်က VOE ကိုပြောပါတယ်။ဖန်စီတင်းတင်းခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့လဲဝန်ကြီးပွန်ပေယိုကတောင်းဆိုခဲ့ပါရယ်။သတင်းတော်တွေသူ့အလို့သူ့လို့တာကိုမြန်မာနိုင်ငံမှာဖန်စီတဲ့အတွက်အမေရိကန်အနေနဲ့အထူးစိုးရင်ကြောင့်နဲ့သူတို့ကိုအမြန်ဆုံးပြန်လည်တင်နိုင်လို့လဲမစ္စပွန်ပေယိုက Twitter မှာရေးသားခဲ့ပါရယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတွေကိုလူမျိုးရေးတပ်ဖွဲ့တွေကနေနှင်းခဲ့တာနဲ့ပတ်သက်တဲ့နိုင်ငံတော်အဆင့်ရုပ်ရဲ့စာရွက်နေသတင်းတော်တွေရဲ့လက်ဝဲမှာတွေ့ရှိတယ်ဆိုပြီးတော့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအစိုးရကဆွဲချက်တင်ပေမဲ့သူတို့မှာအပြစ်မရှိကြောင်းသတင်းတောက်တွေကညှင်းဆူသွားတယ်။သူတို့ကိုအခုလိုဖမ်းဆီးနိုင်ဖို့အတွက်ရဲတပ်ဖွဲ့ကအကွက်ချလုပ်ကြံခဲ့တာလို့လည်းသတင်းတောက်တွေကပြောပါရတယ်။2018ခုနှစ်ဩဂုတ်လတွင်ရခိုင်ပြည်နယ်ကလူမျိုးရေးကင်းစခန်းတွေကိုအာဆာရိုဟင်ဂျာဆွေးနွေးအဖွဲ့ကဝင်ရောက်စီးနင်းပြီးမှစစ်တပ်ကနေပြည်တော်ရှင်းလင်းစဉ်လူခွင့်ချုပ်ပေါင်းမှုတွေကျူးလွန်နေဆိုပြီးတော့ရိုဟင်ဂျာ3,000,000လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတင်ဆောင်သွားတာပါ။မြန်မာအစိုးရကတော့အခုလိုထွက်ပြေးသွားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်တွေကိုပြန်လည်ခံဖို့အစီအစဉ်မယ်လို့ပြောဆိုထားပါတယ်ခင်ဗျာ
။အငိမ့်စားတရုတ်ဘာမောက်ခတဲ့ဦးကို VOA ကတွေ့ဆုံမြင်တဲ့အချိန်မှာအဖမ်းခံခဲ့ရတဲ့ကိစ္စကြောင့်တဘောရာခွဲပြားသူတွေအပေါ်တရုတ်အစိုးရရဲ့နေနေမှုတွေနဲ့ပတ်သက်ပြီးလူခွင့်ရေးတက်ကြွလှုပ်ရှားသူတွေဝေဖန်ရေးသမားတွေရဲ့ဝေဖန်ပြောဆိုမှုတွေမြင့်တက်လာပါတယ်။တရုတ်အစိုးရရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးဝေဖန်ပြောဆိုသူဖြစ်တဲ့ရှောင်းတောင်းတက္ကသိုလ်ကအငိမ့်စားဘာမောက်ခဆန်ဝင်ကန်းကိုနိုင်ငံအရှေ့ပိုင်းကဂျီနန်မျိုးကစစ်ပဲဟိုတက်တစ်ခုမှဖမ်းဆီးထိန်းထားတယ်လို့ယုံကြည်ရပါတယ်။ VOA မန္တလေးဌာနရဲ့ issue and opinion ဆိုတဲ့ဗုဒ္ဓဟူးနဲ့ရွတ်မြင့်တကြအစီအစဉ်မှာတယ်လီဖုန်းနဲ့ပါဝင်ဆွေးနွေးနေတဲ့အချိန်တွင်ဘာမောက်ကဆန်ကိုတရုတ်ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးတော့ခဲ့တာပါ။သူ့ကိုဘယ်မှာထိန်းသိမ်းထားတယ်လဲဆိုတာတရုတ်တာဝန်ရှိသူတွေကမပြောပါဘူး။တရုတ်နိုင်ငံခြားရေးဌာနကို VOA ကဆက်သွယ်မြန်မြန်ပို့ချပိုင်းရမှာလဲအဲ့ဒီကတယ်လီဖုန်းလိုင်းတွေဖြည့်ဆို့ခြင်းမရှိပါဘူး။တခါရှောင်းတောင်းတက္ကသိုလ်ရဲ့လူလူလုံးကျုံရေးဌာနကိုရောဂျင်နန်မျိုးရဲစခန်းကိုပါ VOA ကဆက်သွယ်ခဲ့ပေမဲ့ဘာမောက်ကဆန်နဲ့ပတ်သက်ပြီးတော့ဘလို့မှတ်ချက်မျိုးမမရခဲ့ပါဘူး။ VOA မန်ဒရင်းဌာနကရတဲ့သတင်းအရင်းမြစ်တွေအရဘာမောက်ကဆန်ကိုဂျင်နန်ဒေတာကရန်ဂျီမောင်တင်ဒီလာဆိုတဲ့စစ်ပဲဟိုတက်တစ်ခုမှာထိန်းထားတယ်လို့ဆိုပါတယ
်60ဘီလီယံပမာဏရှိတဲ့အမေရိကန်သွင်းကုန်တွေပေါ်တရုတ်ဆွေရကအခွန်တွေးမိကောက်ခံမယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကဖော်ပြပါရယ်အမေရိကန်ကတရုတ်သွင်းကုန်တွေပေါ်ခွန်တွေးကောက်တာကြောင့်တရုတ်ဘက်ကလည်းအခုလိုလက်တုံပြန်ခွန်တွေးကောက်တာပါတောက်ကြောင်နှောင်းပိုင်းမှာတရုတ်ဗန္ဓယဝန်ကြီးဌာနကအခွန်တွေးကောက်မဲ့အမေရိကန်သွင်းကုန် 9,200 မျိုးစည်းရင်းကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီပစ္စည်းတွေပေါ်ခွန်900ခန့်နဲ့25000ခန့်တို့ထိတိုးကောက်သွားမှာပါ ဒီပမာဏဟာအမေရိကန်သွင်းကုန်ဂွန်တူးကောက်မဲ့ပမာဏရဲ့တစ်ဝက်လောက်သာရှိပါတယ်။ထရမ့်ဆိုရအဖွဲ့က200ဘီလီယံပမာဏရှိတဲ့တရုတ်သွင်းကုန်တွေပေါ်25ရာခိုင်နှုန်းအခွန်တိုးခေါ်ဖို့ဆောင်ရွက်ခဲ့ပြီးတဲ့နောက်တရုတ်ဘက်ကအခုလိုလက်တုံပြန်တာဖြစ်ပြီးဒါဟာအချို့လူတက်ရောက်စေတာဖြစ်တယ်လို့ Global Times သတင်းစာမှာဖော်ပြထားပါတယ်။အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံကြားဇွန်လအတွင်း34ဘီလီယံပမာဏရှိတဲ့သွင်းကုန်တွေပေါ်အပြန်အလှန်သွင်းကုန်ဂွန်တိုးစီးကျက်ခဲ့တယ်လို့မကြခင်မှာလည်းပဲ16ဘီလီယံသွင်းကုန်တွေအပေါ်ထပ်ပြီးတော့အကွန်တိုးကောက်ဖို့စီစဉ်နေတာကြောင့်တရုတ်ကလည်းအချို့သူသွင်းကုန်ကိုထပ်တိုးကောက်ခံမယ်လို့ပြောဆိုထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကတော့သမ္မတထရမ့်အနေနဲ့အရင်အစိုးရရဲ့စိုးမိုးတွေကိုဆက်ခံခဲ့ရတာဖြစ်ပြီးတော့အမေရိကန်ဒီအနေနဲ့တစ်ဖက်ဆောင်းနေနေတာမှုတွေကိုဆုံးသတ်ဖို့သွင်းကုန်ကိုအခုလိုမျိုးတိုးကောက်ခံဖို့ဆောင်ရွက်တာဖြစ်ကြောင်းခုခံပြောဆိုပါရခင်ဗျာ။
အီရန်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုကတန်ခါပိတ်ဆို့မှုတွေချမှတ်တော့မှအချိန်မှာပဲအီရန်မျိုးကြီးတွေမှာ၄ရက်မြောက်နေ့အဖြစ်ကြိုးကြားဆန္ဒပြနေကြတာမှာဒီအီရန်မျိုးအနောက်ပိုင်းကရှီအိုက်တို့ရဲ့ကျန်းသစ္စာကျန်းစာတင်ကြောင်းကိုလည်းဆန္ဒပြသူတွေတိုက်ခိုက်ခဲ့ကြတယ်လို့အီရန်သတင်းဌာနရဲ့လူမှုကွန်ရက်ဆမီနာတွေမှာဒီကနေ့ဖော်ပြပါရတယ်။ဒီအီရန်အစ္စဖာဟန်နဲ့ကာရာမျိုးအပါအဝင်တခြားမျိုးတော်များများမှာလည်းရာနဲ့ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြတာကိုလူမှုကွန်ရက်ဆမီနာမှာတင်ထားတဲ့ဗီဒီယိုတွေမှာတွေ့ရပါရတယ်။အမေရိကန်ကဩဂုတ်လ9ရက်နေ့ကစပြီးတော့ပိတ်ဆို့တန်ခါမဲ့ကိစ္စအပါအဝင်တခြားအကြောင်းရင်းကြောင်အီရန်မှာငွေကြေးဖောင်းပွားနေရာကိုဆန္ဒပြနေကြတာပါ။အီရန်နိုင်ငံနျူကလ িয়ার အစီအစဉ်ကိုရုတ်သိမ်းခဲ့တဲ့အတွက်အပြန်အလှန်အပြင်အမေရိကန်အပါအဝင်နိုင်ငံတကာကချမှတ်ထားတဲ့ပိတ်ဆို့တန်ခါမှုတွေကိုရုတ်သိမ်းပေးခဲ့တဲ့2015သဘောတူညီမှုကနေပြီးခဲ့တဲ့မေလကအမေရိကန်နိုင်ငံနှုတ်ထွက်ခဲ့တာပါ။ဒီလိုနှုတ်ထွက်လိုက်ပြီးတဲ့နောက်လုံခြုံရေးအပေါ်ချိန်ချမှုအဖြစ်ဆက်ရှိနေတယ်ဆိုပြီးအီရန်အပေါ်စီးပွားရေးတန်ခါပိတ်ဆို့မှုတွေပြန်ချဖို့အမေရိကန်ကဆုံးဖြတ်ခဲ့ပါတယ်။တခြားနိုင်ငံတွေကိုလည်းအီရန်ရဲ့ရေနံတွေကိုနိုဝင်ဘာလ၄ရက်နေ့ကနေစပြီးမဝယ်ဖို့တိုက်တွန်းခဲ့တယ်လို့ဒီလိုဆက်ဝင်မယ်ဆိုရင်အမေရိကန်ဖက်ကဘာနာရေးအရာအရေးယူမယ်လို့ပြောဆိုထားပါတယ်။ကုန်စည်နှုန်းကြီးမြတ်တဲ့ကိစ္စအကျင့်ပြချစားမှုကိစ္စရတွေကိုဆန္ဒပြသူတွေစပြီးကြွေးကြော်ခဲ့ကြပေမဲ့အစိုးရဆန့်ကျင်ရေးလူလူစုဝေးပွဲအဖြစ်ခက်မြန်းများပုံစံပြောင်းသွားခဲ့ပါတယ်။
ဒီ American တန်ညဘက်မြန်မာဝတ္တာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။စနေနေ့ညနောက်ဆုံးရသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာ။နောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဆက်ပြီးတော့ထိန်းထားဖို့အမေရိကန်ပြည်အောင်စုကတိုက်တွန်းလိုက်ပါတယ်။နောက်ကိုရီးယားဘက်ကတော့အမေရိကန်ရဲ့အခုလိုယက်တီမှုကိုသတိထားမိပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးတနိထံကိုဆက်ကောင်တယ်ဖော်သားမယ်လို့ဆိုပါရယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကနောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်နဲ့ဆက်ပိတ်ဆို့တန်ခတ်သွားဖို့ဒီကနေ့စနေနေ့မှာနိုင်ငံတကာကိုပန်ချလိုက်တာပါ။နောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ရေးအဆုံးသတ်ဖို့ပြားပေးတဲ့အနေနဲ့ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားဖို့မြောက်ကိုရီးယားအနေနဲ့ကြိုးပမ်းနေတယ်လို့ကုလသမဂ္ဂကအစီရင်ခံစာထုတ်ပြန်သတင်းပေးပြီးတဲ့နောက်ဝန်ကြီးပွန်ပေယိုကကုလတိုက်တွန်းလိုက်တာပါကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းရှင်းရေးကတိပေးထားတာကိုကောင်တယ်ဖော်လာဖို့ဆိုရင်တန်တမန်ရေးအရာရောစီးပွားရေးအရာရောပိတ်ဆို့တန်ခတ်ပြီးတော့ပြားပေးဖို့ရည်ကြီးကြောင်မစ္စတာပွန်ပေယိုကအလေးနဲ့ပြောကြားပါရယ်မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယန်ဟိုကတော့မြောက်ကိုရီးယားအနေနဲ့တနိထန်ချထားတဲ့အတိုင်းဆက်လက်ဆောင်ရွက်သွားမှာဖြစ်ပြီးနျူကလ িয়ার လက်နက်ဖြတ်သိမ်းရေးတာဝန်တည်တည်နဲ့အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းပြောပါရယ်ဒါပေမဲ့လည်းအမေရိကန်ရဲ့အခုလိုပြုမှုဆောင်ရွက်မှုတွေကြောင့်မြောက်ကိုရီးယားကောင်းဆောင်အနေနဲ့မျှော်မှန်းထားတဲ့လမ်းကြောင်းစီကနေတွေ့ဖိတ်တွန်းနိုင်ကြောင်းလည်းသူကသတိပေးပါရယ်ကုလသမဂ္ဂကထုတ်ပြန်ထားတဲ့အစီရင်ခံစာထဲမှာတော့မြောက်ကိုရီးယားဟာပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားပြီးပင်လယ်ပြင်မှာတင်းပေါ်တစည်းကနေတစည်းကိုလောင်စာစည်းအများပြားတွေ့တန်းပြီးတော့လက်ခံရယူနေတယ်လို့ဖော်ပြထားတယ်လို့မြောက်ကိုရီးယားဟာတိုင်းပြည်ဝင်ငွေဒေါ်လာတန်းချီအကျိုးမြတ်ရနေတဲ့အတန်းကြောင့်မီးသွေးပင်လယ်စာစတာတွေကိုလည်းရောင်းချနေရလို့ဆိုပါရယ်။ဒါပြင်မြောက်ကိုရီးယားဟာမစိုက်တုံးကြီးတွေလည်းဆက်လက်ပြီးစောင့်နေကြောင်းကုလအစိုးရခန်းစာမှာဖော်ပြထားပါရယ်ခင်ဗျာ
။နျူကလ িয়ার လက်နက်တွေကိုလုံးဝဖျက်သိမ်းမယ်ဆိုတဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့သူကတိစကားတွေကိုလက်တွေ့အကောင့်ထဲပို့ဖို့အာရှထိပ်တန်းတန်တမန်တွေကမြောက်ကိုရီးယားကိုစနေနေ့မှာဖိအားပေးလိုက်ပါရယ်။နျူကလ িয়ার အစီအစဉ်တွေကိုမြောက်ကိုရီးယားကဆက်လုပ်နေတယ်ဆိုပြီးဆိုရင်မျိုးတွေထွက်ပေါ်လာချိန်မှာခုလိုဖိအားပေးလိုက်တာပါ။စင်ကာပူနိုင်ငံမှာကျင်းပတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ပတ်လည်ညလာခမ်းမှာတောင်တရုတ်ပင်လယ်ပြင်အတွင်းရှေ့ပြင်းပိုင်းနဲ့အငင်းပွားနေတဲ့ကိစ္စမှာဖြစ်နိုင်ခြေရှိတဲ့ထိတ်တဲရင်ဆိုင်တွေ့မှုတွေရှောင်ရှားနိုင်ရင်အတွက်လည်းပြည်ပြည်လဲလဲညှိနှိုင်းနိုင်တဲ့နည်းလမ်းအများဆုံးရှာကြဖို့တရုတ်နဲ့တောင်အာရှဒေသနိုင်ငံတွေကိုတိုက်တွန်းခဲ့ကြပါတယ်။16နှစ်ကြာကြိုးကြားဆွေးနွေးခဲ့ကြတဲ့တောင်တရုတ်ပင်လယ်တွင်လိုက်နာရမယ့် Code of Conduct စီမင်းစည်းကမ်းကဏ္ဍဦးမူကြမ်းကိုလည်းဒီနှစ်ညလာခမ်းမှာတင်ပြနိုင်ခဲ့ကြပါတယ်။ဒါအပြင်ပြည်တွင်းလုပ်ငန်းတွေကိုဦးစားပေးကာကွယ်တဲ့မူဝါဒတွေစိုးရိမ်စရာတိုးလာတဲ့ကိစ္စကိုလည်းညလာခမ်းမှာဆွေးနွေးခဲ့ကြပါ ဒီမူဝါဒတွေဟာစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဟန့်အတားဖြစ်စေနိုင်တယ်ဆိုပြီးအာရှအစိုးရတွေကတတိပေးထားတာပါအမေရိကန်မှာပါဝင်တဲ့16နိုင်ငံလွတ်လပ်စွာကုန်သွယ်ရေးသဘောတူညီမှုစာချုပ်ကိုလည်းအမြန်ပြပြအောင်လုပ်ဖို့ဂျပန်နိုင်ငံကတိုက်တွန်းသွားပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ကြားပြန်ပြီးတော့တင်းမြစ်သွားတဲ့ကိစ္စနဲ့တောင်ပြုတ်ပင်လယ်ရေးလိုက်နာရမယ့်စီမင်းစည်းကမ်းတွေရေးဆွဲနိုင်ကြတာဟာဒီညီလာခံမှာအထူးအဖြစ်ရှင်းလိုက်နိုင်တဲ့ကိစ္စဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးအယ်လန်ပီတာကာယီတန်နိုကပြောပါတယ်
ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလှုပ်ရှားမှုမှာပါဝင်ကြတဲ့အတိုက်ခံ28ဦးကိုဇင်ဘာဘွေတရားရုံးမှာဒီကနေ့ရုံးထုတ်ခဲ့ပါတယ်။ဇင်ဘာဘွေရေကောက်ပေါ်နဲ့ပတ်သက်လို့ယုံကြည်မရှိကြောင်းဆန္ဒပြခဲ့သူတွေကိုစစ်တပ်ကနှိမ်နင်းလာကြောင်းဒီ6ဦးထက်မနည်းတည်ဆုံးပြီးတဲ့နောက်လူမှုအကြမ်းမငြိမသက်ဖြစ်စေမှုနဲ့ဆွဲချက်တင်ခဲ့တာပါ။မြို့တော်ဟာရမာဗုဒ္ဓဟူးနေ့ကသမရအမဆန်မနန်ဂါဝါရဲ့ဇနူးပီအက်ဖ်ပါတီကအောက်လွှတ်တော်မှာပြတ်သက်နိုင်ရခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေနဲ့ဒီကုန်းရဲတွေကြောင်းပြိပခါတွေဖြစ်ပွားခဲ့ပြီးအခုခါမှာတော့မြို့တော်တွင်တင်ကားတွေနဲ့တပ်ဖွဲ့ဝင်တွေနေရာယူထားပါတယ်။ဇင်ဘာဘွေသမ္မတရွေးကောက်ပွဲမှာအနေရတဲ့ Emmerson Mnangagwa ကတော့ညီညွတ်ကြဖို့လူလူကိုတိုက်တွန်းထားပါတယ်။မဲမတမာမှုတွေရှိလာကြအောင်ရွေးကောက်ပွဲအစီအမံရလဒီထွက်ပေါ်လာအောင်ကြိုးပမ်းသွားမယ်လို့အတိုက်ခံတွေကကတိပေးပြောကြားထားတဲ့ဒီရွေးကောက်ပွဲမှာ Mnangagwa ဟာပုတ်ကာတီကနဲ့အနေရခဲ့ပြီးတဲ့နောက်လူလူကိုညီညွတ်ကြဖို့တိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ Robert Mugabe ကိုရာထူးကနေဖယ်ရှားပြီးတဲ့နောက်ပထမဆုံးကျင်းပတဲ့ရွေးကောက်ပွဲပြီးတောက်ကြနေတဲ့ကတော့မနန်ဂါဝါရောဒီအတိုက်ခံခေါင်းဆောင်နယ်ဆင်ချမီဆာကရောသူတို့အနေနဲ့ရရှိခဲ့ကြောင်းဟာရင်မှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ပြောကြားခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဘက်ကမြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားအခွင့်အရေးတွေအပြည့်အဝပေးဖို့နဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုအပါအဝင်ဒုက္ခသည်တွေတောင်းဆိုထားတဲ့အချက်တွေကိုမြန်မာအစိုးရဘက်ကလည်းရောမယ်ဆိုရင်ပြန်ဖို့အသင့်မယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ဒီလိုဒုက္ခသည်တွေနေရရင်းကိုပြန်သွားကြဖို့မြန်မာဘက်ကအစဉ်နှင့်ဖြစ်နေတဲ့အနေအထားကိုမတွေ့ရသေးဘူးလို့ကုလသမဂ္ဂကလည်းပြောပါတယ်ဒီလိုနေထားမှာတော့ဂျုံကြည်ကိုးစားမှုရှိလောက်တဲ့ဗတ်မလိုက်တဲ့အဖွဲ့အစည်းဘက်ကဂျာဝင်ဖြည့်ရှင်းပေးမှာပဲပြည်လည်နိုင်မဲ့အနေအထားဖြစ်တယ်ဆိုပြီးသုံးသပ်မှုတွေလည်းရှိပါတယ်အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်ကအကြမ်းဖက်တိုက်ခိုက်မှုတွေရဲ့နောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းလူခွေရေးချိုးဖောက်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နဲ့ချီထွက်ပြေးခိုလုံခဲ့ကြပါတယ်။တနင်္လာနေ့ကကြာမြင့်လာတဲ့အခုချိန်အထိဘင်္ဂလားဒေ့ရှ်ဘက်ကတိမ့်ချောင်သွားသူရိုဟင်ဂျာဒုက္ခသည်တွေနေရာရင်းကိုပြန်သွားကြတဲ့သတင်းမျိုးကိုမရသေးသလိုမြန်မာပြည်ဘက်ကလည်းပြန်လည်လက်ခံနေရာချထားရေးဘလို့အကောင့်ထဲဖော်နေတဲ့အစင်းသင့်ဖြစ်နေတယ်ဆိုတဲ့လက်တွေ့ကြတဲ့ဆောင်ရွက်မှုတွေကိုမတွေ့ရဘူးလို့ကုလသမဂ္ဂကမနေ့တောက်ကြနေ့ကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့မြန်မာအစိုးရကိုသူတို့တောင်းဆိုထားတဲ့နိုင်ငံသားခွင့်ရေးပြေဝပေးဖို့ခိုင်မာတဲ့လူမျိုးရေးအမခံချက်ပေးဖို့နဲ့သူတို့ဆုံးရှုံးနေနာခဲ့ရတဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုတွေရရှိဖို့တောင်းဆိုချက်တွေကိုအပြေဝပေးမယ်ဆိုရင်သူတို့ဘက်ကလည်းနေရရင်းကိုပြန်ဖို့အဆင်သင့်ပါပဲလို့ပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာအနီးဘာလုခါလီဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ကိုမျိုးတန်ကဒုက္ခသည်တွေရဲ့တောင်းဆိုချက်ကိုအခုလိုပြောပြပါတယ
်ဟုတ်ကဲ့ခင်ဗျာဒီကုလသမဂ္ဂမနေ့ကပြောတာကဘာလို့လဲဒီဒုက္ခသည်တွေပြန်ဖို့အစဉ်သင့်မဖြစ်သေးဘူးလို့ပြောတာကဒီမြန်မာနိုင်ငံရဲ့အကြံဉာဏ်ကပြောတာဖြစ်ပါလိမ့်မယ်ဘာဖြစ်လို့ဆိုရင်ဒီတက်ကချင်းတဲ့ဒုက္ခသည်တွေအားလုံးတို့မူလနေရာကိုပြန်ဖို့အစဉ်သင့်ပါတယ်ဟိုတို့တောင်းဆိုချက်အတိုင်းလာရပြင်းနေဆိုရင်တို့အကုန်လုံးပြန်ဖို့မြေဒါဆင်တင်ပါတယ
်ဒီလိုဒုက္ခသည်တွေကိုပြန်လက်ခံနိုင်မှုမြန်မာအစိုးရဘက်ကတော့အစဉ်သင့်ဖြစ်နေပါပြီလို့အခိုင်အမာပြောဆိုနေတဲ့အချိန်ကုလသမဂ္ဂဘက်ကတော့တကယ်ရောအစဉ်သင့်ဖြစ်နေပါရဲ့လားလို့မင်းကိုထုတ်နေတာမို့လို့ဒီတစ်ပတ်ကြာမှာယုံကြည်မှုတည်ဆောက်ရေးအတွက်ဗတ်မလိုက်တဲ့အဖွဲ့အစည်းတွေဘက်ကကြားဝေဖြည့်ရှင်းပေးဖို့လိုတယ်လို့အခြေအနေတွေကိုစောင့်ကြည့်လေ့လာသူတွေကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်အရေးကုကြီးဖြည့်ရှင်းပေးနေတဲ့အဖွဲ့အစည်းတွေကိုတွားရောက်တွေ့ဆုံခဲ့သူမြမအရေးကဲခန်ဒေါက်တာခေဇော်ဝေးကတော့အခုလိုသုံးသပ်ပါတယ
်ဒါဒီကိစ္စနဲ့ပတ်သက်လို့ပြောမယ်ဆိုရင်ဟုတ်တယ်ဖက်နေတယ်ဖက်နေပေါ့လေဝန်ဆန်းနေလို့ဖြစ်နေတာပေါ့နော်သူမြမဆိုးရတော့ဘယ်လိုဖြစ်နေလဲဆိုတော့အာအကောင်ကဆင်းနေဖြစ်နေပြီသူကမလာတာဆိုတော့ပြောနေတယ်နော်ဒါနဲ့အများစုကသူ့သမဂ္ဂအပါဝင် NGO လည်းပါတယ်နော်ချောက်တော့ရတဲ့ပါတယ်ဒါပါလို့ပြောဒီဒုက္ခသည်တွေပြန်လာမယ်ဆိုလို့ရှိရင်ဟောပြမသူတို့နေထားတာအမှန်ကန်ချက်မရှိဘူးတဲ့အဲ့ဒီကခုဖြစ်နေတယ်အဲ့ဒီကခုနဲ့အခုရင်းနေကြတာနော်မြမဆိုးရဘက်ကနေပြီးတော့လည်း correct position ကိုပဲသူက threat ကန်ပြီးတော့ဖိပြီးတော့ပြောနေရပဲကျွန်တော်က ready ကျွန်တော်က ready ပြောနေကြတာအဲ့တော့ဟောပြောနေတာကအဲ့ဒါရှင်ဒုက္ခသည်တွေလည်းပြန်မလာရဘူးနော်ဘာအမှန်ကန်ချက်ရှိလဲဆိုတဲ့ဟာကဘာမှမဖြစ်နိုင်ဘူးဖြစ်နေကြတာ
ဟုတ်ကဲ့
အဲ့ဒါကြတော့
ဒါကိုဘလို့ခေချောင်းမလဲเนาะဥစ္စာကဒီနေ့အစ်မင်းနဲ့လူတွေပေါ့ကွာဒီအေးပေးတဲ့ကြောင်းလေးကိုမေးရဘူးပေါ်လစီပိုင်းတော့မှန်မဲ့လူတယောက်ကလာပြီးတော့ကြက်ဒီလိုလို့လို့လို့လို့လေးမယ်ဆိုတော့အစီအစဉ်ပြောင်းရလိမ့်မယ်ဗျာအခုလို့ကုလားပကဘေးကိုထောက်လာပြီဆိုတော့မြမဆိုးရပကအခုရပ်ပိုင်းပါပဲစုံစမ်းစစ်ဆေးရေးကော်မရှင်အသက်တရဖွဲ့စည်းရုံလောက်တဲ့တော့ကုလားကိုယုံကြည်အောင်လုပ်ပြနိုင်မ ကျားလေးကျားလေးပြောမစလို့ဒီရင်ချင်းဟိုကကျဆင်းနေဖြစ်နေတာဒါတွေကလေကောင်းဆုံးကယူအန်နဲ့အဲ့တော့ဒီယူအန်ကပဲတိကျအောင်ဆက်ပြီးတော့ဟောပေါ့ဒီနေ့ပြရမှာပဲကုလသမဂ္ဂရဲ့ဂျာတာပရီတီကဘေးကိုထုတ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးမြန်မာအစိုးရကတာဝန်ရှိသူတွေကိုဗီအိုအေကဆက်သွယ်ပေးပြခဲ့ပေမဲ့ဆက်သွယ်လို့ပြခဲ့ပါဘူးရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိ ဒီဥပဒေတကြောင်ယင်းနှမြုံနယ်မှုတွေတိုးတက်လာဖို့အစိုးရဘက်ကမျှော်လင့်ထားပေမဲ့စီးပွားရေးလုပ်ငန်းရှင်တချို့ကတော့ယင်းနှမြုံနယ်မှုတိုးလာဖို့ဆိုရင်တခြားပြင်ဆင်စရာတွေရှိသေးတယ်လို့ယူဆကြပါတယ်အခုပြထန်းထားတဲ့ကုမ္ပဏီများအုပ်ဝေးဟာအားနည်းနေတဲ့မြန်မာစီးပွားရေးကိုဘလောက်အထောက်အကူဖြစ်စေပါသလဲမြန်မာစီးပွားရေးတိုးတက်မှုကျလာတာကဘလို့အချက်တွေကြောင့်လဲဆိုတာကိုတော့ဒီသတင်းပတ်ရဲ့သ
ဒီမှာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုအတွက်ကြုံနေရတဲ့ခက်ခဲမှုပြဿနာတွေကတခုဖြစ်ခဲ့တဲ့ခင်မမီတော့တဲ့ကုမ္ပဏီများအုပ်ဥပဒေကိုပြင်ဆင်လိုက်တာမို့တွေးအင်းနေတဲ့ရင်းနှီးမြှုပ်နှံမှုတွေတိုးလာဖို့အစိုးရဘက်ကမျှော်လင့်နေတာပါဒီဥပဒေတရားအရင်ကလိုကုမ္ပဏီတခုထူထောင်တော့မယ်ဆိုရင်သတ်မှတ်ထားတဲ့ပံကိုယ်တော်ကမတင်ွေတင်ပြရတာပြီးမှတ်ပုံတင်ပြီးတဲ့နောက်မှလည်းအကြောင်းကြောင့်ကြောင့်ရှယ်ယာတိုးလျှော့တာသတ်မှတ်မတင်ွေတိုးလျှော့တာစာရာတွေကိုတရားရုံးကိုသွားပြီးတင်ပြကြမ်းကြင်ရတာတွေမဟုတ်တော့ပဲကုမ္ပဏီတစ်ခုကိုလွယ်လင့်တစ်ခုအွန်လိုင်းကနေမှတ်ပုံတင်နိုင်တော့မယ်လို့ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကဆိုပါတယ်ဥပဒေအစ်မဖြေလျှော့လိုက်တာတွေနဲ့ပတ်သက်လို့သူပြောပြလာတာကတော့
အရေးကြီးတာတစ်ခုရှိပါတယ်ကျွန်တော်လည်းစိတ်ဆိုးရင်ဆိုနေမယ်ကုမ္ပဏီတက်တော့တာမရှိတော့နော်တက်တော့တာမရှိတော့စိတ်ဆိုးရင်လည်းတောင်းမှန်ပါတယ်နော်အဲ့တော့ကျွန်တော်ကရန်နီတကြီးတဒန်တို့ပါလို့အခုမရှိတော့ဘူးကျွန်တော်ကုမ္ပဏီခေါင်းပြီးရင်အကြောင်းလည်းရှိရင်ကျွန်တော်တို့ရှိရအွန်လိုင်းအသက်ကြီးလို့အကြောင်းလည်းမရှိဘူးဆိုရင်ဆက်လို့အဲ့တော့ကျွန်တော်ကတော့ကုမ္ပဏီတဒန်ကကုမ္ပဏီဆက်လို့ဆန္ဒမရှိတော့ဆက်ကြရမယ်ဆိုရင်ဆက်တဲ့ချိန်ရမှာကျွန်တော်တို့လာပြောရင
်ဒီဥပဒေဟာဩဂုတ်လတရက်နေ့ကစပြီးအသက်ဝင်နေပြီဖြစ်ပါတယ်လက်ရှိတည်ဆဲကုမ္ပဏီတွေအနေနဲ့လည်းပြန်လည်မှတ်ပုံတင်ရမှာဖြစ်ပြီးဥပဒေသက်ဟာမီးဥပဒေထွက်ရှိမှာမဟုတ်ဘူးလို့ဥအောင်နိုင်ဦးကဆိုပါတယ်အစ်စ်ပြထမ်းပြီးအတီးဖြစ်လာတဲ့ဒီဥရည်နဲ့ပတ်သက်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကအကောင်းမြင်သုံးသပ်ခဲ့ပါတယ်
။ဟိုပြင်လိုက်တာတော့ကျွန်တော်တို့ကကြိုးစားပါတယ်။ဒီမှာတိကဘာလို့ဆိုရင်မရှိရတဲ့ဆိုင်ရောနည်းနည်းရှိတာကောင်းတယ်မလို့။ဒါတော့လေဘာသာပြပြကနိုင်ငံသားရဲ့အနေနဲ့ဒီပြည်ရင်းကုမ္ပဏီမှာဝင်မယ်ဆိုရင်ရှယ်ယာလွယ်ကူဝယ်လို့ရတဲ့ပုံစံဖြစ်ပါတယ်။နိုင်ငံသားကုမ္ပဏီအခွင့်အရေးတိုင်းကိုမပြောင်းလဲလို့ကြောင်းလို့တော့ဒါအခွင့်အလမ်းတစ်ခုအနေနဲ့ရှိတာပေါ့နော်။ဒါပေမဲ့ဒါတော့အခွင့်အလမ်းတော့ပြီးတာပေါ့။ဒါပေမဲ့ဒါဆိုရင်နိုင်ငံသား investment တွေလှိမ့်ပြီးဝင်တာမလားဆိုတော့ဒါတော့လည်းပြောလို့မရအောင်ဒီနေ့ကနေမှုဆိုပါတယ်ဒီတစ်ချက်တည်းပြည့်စုံတာမဟုတ်ဘူးလေဥပမာဆိုတော့စီးပွားရေးလောကခံရချက်တဲ့အတိုင်းမှာကျွန်တော်တို့ကအဆင့်150လောက်ရှိနေတယ်အခုတည်းကအဆင့်20လောက်ပဲတက်နိုင်သေးတာပေါ့တော့တဘောတော့ဗျာခုတိုင်းကခွင့်ရေးပေးနေရပဲဆိုပေမဲ့ကျန်တဲ့အတိုင်းမှာဒီတဲ့ခွင့်ရေးပေးနေအများကြီ
းမှတ်ပုံတင်ရင်လက်ရှိစိန်ခေါ်မှုအချက်နှစ်ချက်ရှိနေပြီးပထမအချက်ကတော့လုပ်ငန်းရှင်တွေအတွေ့အကြုံရှိသေးတဲ့စနစ်တစ်ခုဖြစ်နေတာနဲ့အင်တာနက်မရနိုင်တဲ့နေရာတွေမှာတော့အခက်အခဲရှိနိုင်တယ်လို့ဆိုပါတယ်။ဥပဒေအစ်မမှတ်ပုံတင်တဲ့ကုမ္ပဏီတွေကိုအဆင့်၄ဆင့်ခွဲခြားဖော်ပြထားပြီးတိကျတဲ့ဥပဒေလိုက်နာမှုရှိတဲ့ကုမ္ပဏီ၊ဥပဒေချိုးဖောက်မှုတစုံတရာရှိထားတဲ့ကုမ္ပဏီ၊ဥပဒေအရသတိပေးမှုများစွာခံထားရတဲ့ကုမ္ပဏီနဲ့စည်ရင်းကလည်းလုံးဝပယ်ဖျက်ခံထားရတဲ့ကုမ္ပဏီတွေဆိုပြီးတင်ပြထားမယ်လို့ဆိုပါတယ်။ဒီဥပဒေတကြောင်ရင်းနှီးမြှုပ်နှံမှုပိုလွယ်လာဖို့ဥအောင်နိုင်ဦးကမျှော်လင့်ပါတယ်။
ဒါအားလုံးကစိတ်ဝင်စားတဲ့ဥပဒေပေါ့။နောက်တစ်ခုကကျွန်တော်တို့ဥပဒေကလည်းဒါဟိုနိုင်ငံတကာအစ်မီအောင်ပြန်ပြီးဆွဲထားတဲ့ဥပဒေပေါ့။အဲ ောက်တစ်ခုကနိုင်ငံသားတွေမြန်မာနိုင်ငံမှာအလွယ်တကူလာပြီးတော့မှနိုင်ငံသားနဲ့ပေါင်းလို့လုပ်ရအောင်ဆွဲထားတဲ့ဥပဒေဖြစ်တော့ကျွန်တော်တို့မျှော်လင့်ချက်ကတော့ကုမ္ပဏီတွေအသက်ဝင်လာပြီးရင်နောက်နောက်ပိုင်းမှာကျွန်တော်တို့ကတော့ဒီနိုင်ငံကြီးလေးမျက်နှာမူဝင်လာဖို့အတွက်ပေါ့အချိန်လေးကောင်းနေအများကြီးဖန်တီးပေးမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ
်လက်ရှိစီးပွားရေးလုပ်ငန်းများဆောင်ရွက်တာမှာရွေးကူမှုအဖြစ်ကဘာပံသတ်မှတ်ချက်ရနိုင်ငံပေါင်း190ရှိတဲ့အနက်မှာအဆင့်192နေရာမှာမြန်မာနိုင်ငံကရပ်တည်နေပါတယ်ထိတ်တဲအဆင့်တရာအတွင်းဝင်နိုင်အောင်အစိုးရဘက်ကကြီးမန်းထားဆောင်ရွက်လျက်ရှိနေပေမဲ့ထင်သလောက်ခရီးမပေါက်လှဘူးလို့လုပ်ငန်းရှင်တွေကဆိုပါတယ်လက်ရှိမြန်မာစီးပွားရေးသွေးလာနဲ့ပတ်သက်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းက
လုပ်ငန်းကောင်းတယ်ပြောရင်တခုချင်းပြန်ပြန်ညလိုက်စုပ်ပြောခိုင်းရမှာပေါ့ဘယ်လုပ်ငန်းကောင်းလာလဲပေါ့ဒီမှာစိုက်ပျိုးရေးလုပ်ငန်းကောင်းတယ်လက်သမားတွေများချမ်းသာနေပြီလားစိုက်ပျိုးရေးကောင်းလို့လုပ်သမားတွေအဆင်ပြေလားတော့ဒါမှမဟုတ်ချေချုပ်လုပ်ငန်းတွေကြီးပွားနေပြီလားဒါဟိုတယ်နဲ့ပြီးတော့ဒါကောင်းနေလားလက်တို့တွေကကောင်းနေရလားဒါဝင်ကားလုပ်ငန်းတွေကကောင်းနေရလားတခြားဘယ်လုပ်ငန်းတွေပေါ့နော်ဒီကောင်းတဲ့လုပ်ငန်းကိုပြခိုင်းမှာပေါ့ဟိုအဲ့လုပ်ငန်းကောင်းတဲ့ဆိုရင်ကောင်းတယ်လုပ်ငန်းခွင်လမ်းတွေတက်နေပြီလားနိုင်ငံသားသွားတဲ့လူတွေများနေတာနိုင်ငံသားပြန်လာနေကြပြီလားဆိုတော့နားရရအခြေခံနေပဲပေါ့ကျန်တဲ့ခင်းခန်းတွေကျွန်တော်တို့ပြလာတဲ့အစားလက်တွေကြတဲ့ဟာကိုစဉ်းစားဝင်လို့ရအောင်နော်ကောင်းတဲ့မကောင်းဘူးဆိုတာအရင်ဆုံးကဟို policy maker ကသုံးသပ်ဖို့လိုတယ် तू ကကောင်းနေတဲ့ယူဆအတွက်ကြောင့်မပြင်စရာမလိုဘူးဒီဟက်ဆက်သွားမှာပဲသူလည်းပြဿနာဖြစ်တယ်
ဒီဥပဒေတကြောင်တွေးနေတဲ့ယင်းဤမြုံနယ်မှုတွေတိုးလာမယ်ဆိုတဲ့အစိုးရဘက်ကမျှော်လင့်တယ်လို့ဖြစ်လာမလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ယင်းဤမြုံနယ်မှုနဲ့ကုမ္ပဏီများညွှန်ကြားမှုဦးစီးဌာနရဲ့စည်းရင်းတွေအရာအရင်ဥပဒေနဲ့မှတ်ပုံတင်ထားတဲ့စည်းရင်းတွေထဲမှာမြန်မာနိုင်ငံသားကုမ္ပဏီစုစုပေါင်း 9,000 ကျော်ရှိနေပြီးနိုင်ငံသားကုမ္ပဏီစုစုပေါင်း 8,000 ကျော်ရှိတယ်လို့ဆိုပါတယ်ရှင်
မမေခါစုစည်းတင်ဆက်ခဲ့တဲ့သတင်းတော့မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်အခုအချိန်မှာတော့မြန်မာနိုင်ငံထဲမှာအများဆုံးမွေးမြူထုတ်လုပ်နေတဲ့ငမြင့်ချင်းဈေးကွက်ကျဆင်းနေတာကြောင့်ငါးမွေးတောင်သူတွေတာမကဒီလုံနဲ့ပတ်သက်တဲ့လုပ်ငန်းတွေပါထိခိုက်မှုရှိနေပါတယ်ဒီလိုဈေးကွက်ကျနေတဲ့အချိန်မှာပဲမွေးမြူရေးအစာကုန်ကြမ်းတွေဖြစ်တဲ့ပြောင်းမှုနဲ့ဇကွဲတွေကလည်းအရင်ကထက်ကို90ရာခိုင်နှုန်းလောက်ဈေးပိုတက်နေတဲ့အတွက်ငါးမွေးမြူရေးလုပ်ငန်းလုပ်တဲ့သူတွေပို့ပြီးတော့အခက်ကြုံနေရပါတယ်ဒါကြောင့်ငါးစာကိုဈေးတသက်သာသာဖြစ်နိုင်မှုအတွက်အားလုံးကဝိုင်းပြီးအဖြေရှာသင့်တယ်လို့ပြောကြပါတယ်ဒါပေမဲ့ဒီလိုလုပ်ဖို့အရင်နည်းနဲ့နည်းပညာလုံလောက်မှုရောရှိပါရဲ့လားမြစ်မခတရေအေဂျင်စီကကိုကောင်းဖြူကတင်ပြပေးထားတာနားဆင်ပါရှင
်အခုချိန်မှာတော့မြန်မာနိုင်ငံမှာအများဆုံးမွေးမြူထုတ်လုပ်နေတဲ့ငမြင်ချင်းဟာဈေးကျဆင်းနေပြီးငါးမွေးတောင်သူတွေအနေနဲ့အခက်အခဲတွေနဲ့ကြုံတွေ့နေရပါတယ် Sorry Arabia နိုင်ငံကသူတို့နိုင်ငံတွေကိုငါးတင်သွင်းမှုကိုယာယီပိတ်သိမ်းထားတာကြောင့်ငမချင်းဈေးကွက်ကျဆင်းနေတာဖြစ်ပြီးအစာဈေးနှုန်းတွေမြင့်တက်နေတာကြောင့်လည်းငါးမွေးတောင်သူတွေအရှုံးပေါ်နေကြတာဖြစ်ပါတယ်။2018ခုနှစ်အပိလတရက်နေ့ကစပြီးဗီယက်နမ်မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတို့ကဆော်ရီနိုင်ငံနဲ့ကိုငါးပစုံတင်သွင်းနေမှုတွေကိုဆော်ရီနိုင်ငံကအစာတောင်းတဲ့ဈေးကွက်ဆိုင်ရာအာဏာပိုင်အဖွဲ့ကယာယီရက်ဆိုင်မှုတင်ညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒီလိုငမချင်းဈေးကွက်ကျဆင်းနေတာကြောင့်ငါးမွေးတောင်သူတွေကသူတို့နဲ့ပတ်သက်နေတဲ့သူတွေရဲ့လုပ်ငန်းတွေကိုလည်းထိခိုက်မှုတွေရှိနေပါတယ်ဒီထွက်ပို့ကုန်လုပ်ငန်းလုပ်ကိုင်နေတဲ့လိုင်ထိတ်ကောင်ကုမ္ပဏီရဲ့ Managing Director ကိုခန့်စော်ကအခုလိုပြောပြပါဗျ
။ Sorry ကိုအများဆုံးတင်ပို့ရဆိုရင်လည်းကိုရိုးကငွေချင်းတင်ပို့တဲ့နှုံတာရချောခွဲရှိတယ်၊ဘိုက်ခွဲရှိတယ်၊ဘိုက်လုံးရှိတယ်၊ stick ရှိတယ်ပေါ့။အဲကြားမှာ Sorry တင်ပို့မှုအားကဘိုက်ခွဲကိုသွားကြတယ်။ဘိုက်ခွဲမှာမှသူတို့တနစ်တနစ်ကိုကွန်တိုင်နာတော်တော်များများယူတယ်ဗျ။ယူတဲ့အခါကျတော့သူတို့ market တစ်ခုပြတ်သွားတဲ့အတွက်ကြောင့်မလို့ဘိုက်ခွဲ market ပြတ်တက်လာနေတာဖြစ်သွားတယ်။ဟိုဘာ EU market လည်းဘိုက်ခွဲယူတယ်အဲ့တော့ EU market ကိုပဲအခုကဖိပို့ရတဲ့သဘောမှရှိရတော့ဘိုက်ခွဲနဲ့ပတ်သက်ပြီးတော့ sorry မြင်ရတာဘိုက်ခွဲလုံးဝမရှိသလားဖြစ်သွားတယ်နောက်ဆုံးဘယ်ဟာပါအထင်လာလဲဆိုတော့ဒီငါ့ကိုဘိုက်ခွဲတဲ့ခွဲသမားတွေပေါ့နော်တက်တက်လုပ်ငန်းရှင်တွေအဲ့လုပ်ငန်းသေးလေးတွေပါသွားထိတယ်သူတို့မှအစီပေါင်းတွေမရတော့ဘူးပေါ့နော်အဲ့ပြဿနာကတွေ့ရတယ်အ
ဲ့ဒီလိုဈေးကွက်မကောင်းတဲ့အချိန်မှာပဲမုန်းမြူရေးစာကုန်ကြမ်းတွေဖြစ်တဲ့ပြောင်းဖို့ဟာအရင်ကတပိတ်တာကို7400ကျော်ရှိခဲ့တာကနေအခု2018ခုနှစ်မှာတော့တပိတ်တာကို7610ကျော်အထိဈေးတက်နေသလိုဇကွဲဟာလည်းအရင်ကတပိတ်တာကို7400ရှိခဲ့တာကနေအခုချိန်မှာတော့တပိတ်တာကို600နီးပါးအထိဈေးတက်နေတာဖြစ်ပါတယ်။ဒါကြောင့်ငါးမွေးတောင်သူတွေအနေနဲ့အရှုံးပေါ်နေပြီးတခြားငါးမျိုးစိတ်တွေကိုပြောင်းလဲမွေးမြူဖို့အတွက်ကလည်းအရင်းအမြစ်တွေလိုအပ်နေတယ်လို့ငါးမွေးမြူရေးလုပ်ကိုင်နေတဲ့ဦးကျော်နိုင်ကအခုလိုပြောပါတယ်
။လက်ရှိဖြစ်နေတဲ့ကောင်ငါးစာရေးအရင်ဈေးတက်နေတဲ့ချိန် ဒီကွက်ကလည်းပျောက်တာလာမှုပြည့်တဲ့ပုံစံမျိုးဖြစ်နေတဲ့အခါကျတော့ဟိုစက်မွေးရမယ်တတိထားနေသဘောရှိတယ်အကုန်လုံးကဟိုဘောဂျန်နယ်လူကဂျန်ရဲ့သဘောတွေအကုန်လုံးတွေးသွားတယ်လုပ်ငန်းရှင်တွေကစက်မွေးမဲ့လူတွေကလည်းနည်းနည်းလေးဟိုတောင်းတင်းတဲ့လူတွေပဲလုပ်ငန်းဟိုရက်တိနိုင်အောင်ဟိုအတွက်လာသူတို့တော့မနေထားနေအကုန်လုံးဖြစ်နေတယ်ဟိုဒီဟာဒီကွက်ပြောပြီးတော့တခြားကဟိုဘာငါဒီမှာတော့ကမ
ကျွန်တော်ကတော့ဒီတော့ဘုမနေဦးဖြစ်နေကြတယ်။ဟိုချင်းရဖို့နေတာဒါအသားတွေကဆိုင်နေတဲ့သဘောဖြစ်သွားပြီ။ဘုံဖြစ်သွားပြီ။ဒါကြောင့်မြန်မာနိုင်ငံမှာအများစုမွေးမြူနေကြတယ်။ငမြချင်းစားတခြားငါးမျိုးစားတွေကိုမွေးမြူလို့လိုအပ်နေပြီ။အဲ့ဒီအတွက်တော့အရင်နေ့နေ့ပညာတွေလိုအပ်နေတယ်လို့မြန်မာနိုင်ငံငါးလုံးကအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဒေါက်တာနန္ဒတင်ကခုလိုပြောပါတယ်။စင်းလ ဒီကိုကျွန်တော်တို့ကအဲ့ဒါလေးတွေလုတ်ပါဆိုတော့ဟိုတက်နိုင်တဲ့လူတွေအရင်လုတ်မှာပေါ့နော်။ ဥမာဆိုလို့ရှိရင်မတက်နိုင်တဲ့ဟိုတနိုင်တစ်ပိုင်းကမှမပြောင်းနိုင်သေးဘူးဆိုရင်သူကသူငမကြီးချင်းငချင်းမွေးနေအောင်မှာပေါ့ဒါမဲ့ခုနကကုမ္ပဏီကြီးတွေပေါ့တကယ်export လုပ်နေတဲ့ကုမ္ပဏီကြီးကြတော့သူကအခုနလိုပေါ့ငါ့ကိုပြောင်းမွေးတော့မယ်ငါ့ကိုတော့သုံးမျိုးလောက်စဉ်းစားတာပေါ့နော်ငါ့လိုငါဖွဲ့ချုပ်နေတယ်ငတန်ရယ်ကကတိရယ်နောက်တလာပြရယ်ပေါ့နော်ဈေးကွက်ရှိနိုင်တဲ့ဟာတွေပေါ
ဆိုတော့ရှိအဲ့ပင်လည်းကျွန်တော်ရအောင်မယ်ပေါ့နော်ဆိုအဲ့လိုမျိုးတိုးဖို့လုပ်တဲ့နေရာမှာခုနအင်ဗက်စမန့်လည်းလုပ်မယ်နော်ရင်းနှီးမြှုပ်နှံမှုလုပ်မယ်ခုနညှိပညာလုပ်မယ်ဆိုတော့ညှိနှီးမြှုပ်နှံမှုဆိုတာခုနညှိပညာဆိုတာအခုကဟိုသူများတွေဟာလာအခုဆရာမတို့မွေးနေတာတေအေးကဟိုအထောက်မြေရာထောက်ငါးရာပေါ့သူများနိုင်ငံမှာတသိန်းနှစ်တောင်းအဲ့ဒါတသိန်းငါးတောင်းအဲ့လိုထည့်ရခါကျကိုယ့်
ကျွန်တော်တို့ကမွေးလူပါလေမွေးလူရတူတူမွေးတယ်။ချောင်းတဲ့လူကကျွန်တော်တို့ကရောင်းနေတယ်။အော်ဂနိုက်မရှိဘူးပေါ့နော်။အဲ့တော့ဒီဟာကိုသင်္ကန်းစာယူပြီးတော့ကျွန်တော်တို့အော်ဂနိုက်ပြန်ဖြစ်ဖို့လုပ်ပြီး ဖြစ်ဖို့လို့ပြီးဆိုတာကျွန်တော်တို့ရောင်းတဲ့လူအနေထားနဲ့ရလဲအမြဲတမ်းအဖွဲ့ချုပ်မှာတွေ့မယ်။ဘာဘာမွေးပါဘယ်မှာကတ်ရှိတယ်။ဒါကျွန်တော်တို့ဘက်ကလည်းဂရန်တီတစ်ခုပေးရမယ်။ဘယ်သေးရတယ်။အဲ့တော့အဲ့အပြင်ကိုသူတို့လိုအဲ့ရင်လိုအပ်သလိုကျွန်တော်တို့ဘက်ကနေငွေအားတော်လာကောင်းလူအားတော်လာကောင်းလူကဟိုနီးပညာပိုင်းပေါ့နော်ကျွန်တော်တို့ပေးတင်တယ်ပေါ့နော်။အဲ့တော့အဲ့လိုမှတ်သားလင ချင်းဈေးခွက်ကြပါတယ်အဲ့နေရာမှာအစားတို့ငဒံမွေးပြမယ်ငဒံမွေးလို့ရှိရင်ကျွန်တော်ဘက်ကဘယ်လောက်ဂရန်တီပေးမလဲအဲငဒံကဥမာ6လမွေးမယ်5လမွေးမယ်အဲ့ကြလို့ရှိရင်ကျွန်တော်တို့တက်တဲ့လောက်ကိုကျွန်တော်တို့တင်ပေးမယ်အမခံကိုပေးမယ်အဲ့လိုမျိုးပေါ့တယောက်နဲ့ trust ပေါ့နော်တို့ကလည်းကိုယ့်ကို trust ပေးရမယ်ကိုယ်ကလည်းသူ့ကို trust ပေးမယ်ဆိုမှတယ်ကျွန်တော်တို့ကဒီ organization ကညှင့်လို့ရမယ်လို့ကျွန်တော်ယုံကြည်ထားပါတယ်ဟုတ်ကဲ့
ဒါပြင်အခုလိုငါးစာတွေစီးတက်နေတဲ့အချိန်မှာမွေးမြူရေးလောက်ကန်နေတဲ့သူတွေအနေနဲ့ပရိုတိန်းတက်များတဲ့ပေပတ်တွေကိုပြပကနေတယောက်ချင်းစီမွေးပဲအောက်စုလိုက်ဝယ်ယူမယ်ဆိုရင်တော့ငါးစာဈေးနှုန်းကြီးမြင့်မှုပြဿနာကိုလည်းဖြေရှင်းနိုင်မှာဖြစ်တယ်လို့ပြောဆိုမှုရှိနေပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
မြမတခွေစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်သောတာရှင်များရှင်မကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလေးလိုက်စီစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
်ဒီ UI မြမပိုင်းရဲ့အတန်လွှင့်စီစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32.40.48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 92နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 25 30မြင့်နဲ့စနေတနင်္ဂနွေမှာလိုင်းလံမီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီ9နာရီအစီအစဉ်ပြည်ပြင်း930နာရီမှာလိုင်းဒို
ဒီညကိုနိုင်အစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာဗမီ.voanews.comကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်ဩဂုတ်လ4ရက်နေ့စနေနေ့ညရဲ့မြန်မာစံတော်ချိန်9:00ခွဲရှိပါပြီ။ဒုတိယပိုင်းညာရီဘက်မှာတော့လှိုင်းတို့မီတာ29ကီလိုဟတ်တင်9လင်း9တုံညလှိုင်းတို့မီတာ32ကီလိုဟတ်စတက်တစ်ရှိခွန်တုံညလှိုင်းတို့မီတာ95ကီလိုဟတ်စ
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ပြောစရာဖြစ်နေရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်နဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားတဲ့အထိတရားစီရင်ရေးစနစ်ယိုယွန်းနေတယ်ဆိုပြီးသမ္မတဦးမြင့်ကလည်းမကြားသေးရင်တော့ပဲသတိပေးပါတယ်တရုတ်ဆောင်ကိုအောင်ရဲထွေးတည်ဆုံတဲ့အမှုမှာဆွဆွဲခံရတဲ့သူတွေကိုချေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဒီဟိုးလေးတရော်ဝေဖန်တဲ့နေထွက်ပြီးတော့သမ္မတကိုယ်ရင်လည်းစိတ်ပြက်လက်ပြက်နဲ့ပြောသွားတာပါဒါကြောင့်လည်းမြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်ခြေနေထိစိုက်နေပြီလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ဒီပါဝင်ဆွေးနွေးဖို့ဒီပင်နယ်ဆွေးနွေးသွားမဲ့ပုဂ္ဂိုလ်နှစ်ဦးလည်းအခုဆိုရင်လေးလိုက်မှာရောက်နေပါပြီတူကတော့လူခွန်ရေးရှင်နေဦးသိန်းတန်းဖြစ်ပါတယ်နောက်တူကတော့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရေးပတ်မှာမိဖွဲ့ရနေရှင်နယ်ကိုရီတာဦးရဲလင်းမြင့်ဖြစ်ပါတယ်ဆိုတော့အရင်ဆုံးကတော့ကျွန်တော်ဒီကိစ္စရဲ့ဥပဒေရရင်လည်းဆက်နေတော့ဒီလူခွင့်ရရှင်နေဖြစ်တဲ့ဦးသိန်းသန်းဦးရဲ့သဘောထားကိုကျွန်တော်အရင်ကြားရပါတယ်ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာအခုဖြစ်ရမျိုးကတခါတလေကိစ္စမျိုးလားမကြာခဏကြုံနေရတဲ့ဖြစ်ရမျိုးလားဒီတရားရေးစနစ်ကတကယ်ပဲစစ်ပြက်စရာအခြေအနေတွေဖြစ်နေပြီလားရှောက်သိန်းသန်းဦ
းဒီလိုဖြစ်စဉ်ကတော့ကျွန်တော်တို့အခုပေါ့ဗျာဒီလူသားမှုနဲ့ဒီဆရာဆရာတဲ့ဒီလိုအခုကြံပြီးတော့ရုပ်သိမ်းပြလိုက်တာတော့မပါတီကလိုင်းမှာကျွန်တော်တခါမှမကြောက်ဘူးတဲ့ဖြစ်စဉ်ဖြစ်ပါတယ်။အဲ့တော့တရားစီရင်စနစ်ကတော့ကျွန်တော်တို့ပြောရရင်ထောက်ပြီးပြန်လေ့လာလို့ရှိရင်ခေါ်ပါပြီးသမိုင်းအဆက်ဆက်မှာ1962ခုနှစ်ဒီစစ်အာဏာရှင်စနစ်စတင်ပေါ်ပေါက်လာပြီးတဲ့နောက်မှာကျွန်တော်အထူးခုံရုံးပေါ့ဗျာစစ်ရဲခုံရုံးတွေအထူးတည်ထောင်ပြီးတော့ဥပဒေကြီးချထားပြလိုက်တဲ့အချိန်ကစပြီးတော့ဒီတရားသူကြီးတွေနေရာမှာပညာတတ်တရားသူကြီးနေရာမှာစစ်ဘုတ်ကြီးဝင်အစားထိုးလာတယ်ခရေကတတိယယူရင်းပြည်စည်းလာလိုက်တာ1988နဲ့ကနေ2010မှာအဆုံးအမအဆုံးဖြစ်ပြီးတော့တရားစီရင်တပိုင်းမှာပုံမှန်တောင်းတောင်းနဲ့ဖြစ်ပြီးတော့အခုလက်ရှိလူတွေကအဲ့ဒီတန်ကိုခံနေရတယ်အဲ့ဒီခစ်ကဒီလုတ်တော်တဲ့လုတ်ရက်တွေပေါ့နော်အဲ့ဒီမှာသူတို့ဆက်ရနေတဲ့စနစ်ကိုကာကွယ်ရင်းနဲ့လုတ်ခဲ့ရတဲ့လုတ်ရက်တွေကြောင့်မို့လို့ဟိုတရားစီရင်အခြေအနေကတော့မတွေးဝင်စရာမကြောက်ဝင်စရာဖြစ်နေရတော့
โอเคကျေးဇူးပါခင်ဗျဆိုတော့ကျွန်တော်ဥယျာဉ်လင်းမြင့်ရဲ့သဘောထားလေးသိချင်ပါတယ်ဥယျာဉ်လင်းမြင့်တို့ကဒီမြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာကိစ္စရပ်တွေအထူးပြုလုပ်နေတယ်ဆိုတော့တရားရေးစနစ်မှာလည်းဒီလိုပြဿနာတွေရှိရဲဆိုတော့အခုလက်ရှိဒီတရားရေးစနစ်ပေါ်မှာလေ့လာမိတဲ့လောက်ဘယ်လိုများမြင်ပါသလဲသမ္မတကိုယ်တိုင်ကတော့စိတ်ပြက်လက်ပြက်ပြောတဲ့အထက်နေလဲကြားနေရတယ်ဆိုတော့တရားရေးစနစ်နဲ့ဆက်တ
ဲ့ဒီကျွန်တော်တို့ကပြောရင်တော့ကျွန်တော်တို့ဒီရည်ရွယ်ချက်တွေကျွန်တော်တို့တစ်ချက်လုံးစားအပြည့်အဝနဲ့ကျွန်တော်တို့ဒီအမှုတွေဒီ community နဲ့တက်ကြေးစားရည်ကျွန်တော်မြေသိမ်းရလေးမှုဒီမှာကျွန်တော်ဒီလူသားအဖြစ်နဲ့အချိန်ဆွဲခံရတာလေးဟိုဘာဖြစ်ဖြစ်ဘယ်လိုပဲရေဆိုင်ဆိုင်ဆုံးတဲ့ခါတွေကျွန်တော်ရှင်းနေကျွန်တော်တော့ပုံမှန်မဟုတ်ဘူးလောလောဆယ်လည်းကျွန်တော်စမ်းကြည့်မှာဖြစ်နေတာရှိရဲ့လက်ကောင်အမတ်တော်ဝင်ဆိုနေကျွန်တော်မှုပေါင်းစနစ်မှုနဲ့ကြာဆော့တဲ့ဟာရေဆိုင်နေရတယ်ဘယ်လောက်ကြာကြာရေဆိုင်မယ်ဆိုတော့ကျွန်တော်မသိသေးဘူးပေါ့နော်ဟိုဒါမျိုးတွေကတော့ကျွန်တော်ဆောက်ဦးတည်တောင်းပြောဆိုလို့ကျွန်တော်တော့ဆောက်ရေးဆိုင်ရတဲ့ကိစ္စပါပဲ။ဘောရောဆက်ဒီကိစ္စကကျွန်တော်တို့ပြောတာတော့ဟိုအောင်ရွက်ကိစ္စတော့ဆရာတည်တောင်းပြောလို့ကျွန်တော်ဟိုကျွန်တော်တက်ခေါက်တောက်သွားလိုက်တာ။ကျွန်တော်တို့လေစိုးရင်ဟိုဟိုစိုးရင်လည်းကိုယ့်ကိုယ်ကိုဘယ်လိုထုံတော့ကျွန်တော်တို့ဒီမှာအဲဒီလိုလူတက်လဲဘောင်ကအဖြစ်ပါလားပေါ့နော်။
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဆရာဦးသိန်းသားကိုလည်းတခုပြန်ဟိုမေးချင်တာရှိပါတယ်ဘာလဲဆိုတော့အခုလူရောသူရောများလို့ဒီဟိုတမနာဒီပါလာရဲ့နေရာမှာဒီတရားရေးဟုတ်ချွေပိုင်းဝင်ပါနေတာလားဆိုပြီးမေးခွန်းထုတ်တာမျိုးလည်းရှိပါတယ်အခုကျွန်တော်ဒီစနေဘွဲအတွက်ကိုဒီ Facebook ကမှတ်ချက်တခုမှာဆိုရတဲ့ဒီကြီးဆိုတဲ့အကောင့်ကနေပြီးကျွန်တော်တို့ကမေးခွန်းလေးတခုပေးရမယ်အများပြည်သူအမြင်ဥပဒေအမြင်
ဘယ်အောင်မျက်မှောက်ပြရမှာလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်ဆိုတော့ဒီကိစ္စမှာအခုသမနာဝင်ပြောတဲ့ကိစ္စမှာဒီပြောတဲ့ပြောထားတဲ့ကိစ္စမျိုးလားဒီအုပ်ချုပ်ရေးကဒီတရားကြီးမှာဝင်ပါတယ်လို့ပြောနိုင်လားဆရာတကယ်ကတော့အုပ်ချုပ်ရေးကတရားကြီးကိုတရားကြီးကိုဝင်ဆွတ်ဖက်တာတသက်လုံးပါပဲဆရာနာကြီးတကယ်လုံးဝင်ဆွတ်ဖက်တာဆွတ်ဖက်တာပြီးတော့ခုလည်းဆွတ်ဖက်တယ်လို့ပါပဲဟိုကျ ီရဲ့လုပ်ချက်ကိုကြည့်ရင်နောက်စစ်ဖွဲ့စည်းဝင်ချောင်းတွေပုံမှန်17ပါအာဏာ3ရက်ကိုပိုင်းခြားထားတယ်ဆိုတဲ့နေရာမှာဝင်လို့ကျပိုင်းခြားတာမဟုတ်ဘူးနော်တန်းနေတဲ့လောက်ပိုင်းခြားထားမယ်လို့ပြီးထားတယ်နောက်တစ်ခါ check and balance ပေါ့လုံးလုံးလုံးရမယ်လို့ပါတယ်ပုံမှန်17နဲ့ကြီးတယ်နောက်တစ်ခုကသမရကပုံမှန်ဖွဲ့စည်းဝင်ချောင်းတွေပုံမှန်190ကိုကကြီးအရာဝန်ထမ်းအကြီးကြီးဖြစ်တော့တရားစီရင်ရေးတူလဲအောင်မှာရှိတယ်ဝန်ထမ်းကြီးကဖြစ်တဲ့အတွက်သူ့ရဲ့ဝန်ထမ်းဌာနတွေကိုယ်ကဲခွင့်ရှိတယ်ဗျ။အဲဒါဆွတ်ဖက်တာမဟုတ်ဘူး။ဆွတ်ဖက်တဲ့အလုပ်တွေကတော့စစ်အာဏာရှင်အဆက်ဆက်လက်ထက်မှာဆွတ်ဖက်ခဲ့တယ်။အခုချိန်မှာလည်းပဲပြည်ထောင်စုဝန်ဌာနတွေလုပ်ပြီးတော့တရားစွဲတဲ့အမှုမှန်တရားမှာဆွတ်ဖက်နေလို
့။ဟုတ်ကဲ့ပါ။ဆရာတင်တယ်ဆွနေပြီးတော့ကျေးဇူးပါ။ကျွန်တော်တို့ဆွနေဝတ်အတွက်ကိုစာရေးပေးပို့ထားတယ်တော်တော်များများရှိပါတယ်။ပါဝင်ဆွနေခြင်းလို့ဆက်သွယ်ထားတဲ့လူတွေလည်းတော်တော်များရှိနေပါတယ်။အဲ့တော့ဒီကိုယ်လည်းဝင်ဆွေးနွေးမဲ့ပုံကုတ်တချို့ကျွန်တော်အရင်ဆုံးအလှည့်ပေးရင်ပါတယ်တူကတော့ဇလုံမျိုးကကိုတန်းမိုးဖြစ်ပါတယ်ကိုတန်းမိုးရဲ့သဘောထားကိုလည်းလူရင်းတွေ့ရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်တယ်ခင်ဗျာကျွန်တော်တို့ရဲ့ဒီမြန်မာနိုင်ငံတရားရေးမှန်တယ်တော့ဖြည့်ဆက်ဆက်ကနေပြီးတော့ကျွန်တော်တို့ပြည့်စည်ရွံ့ရွေးနေတာလုံးဝမပြတ်တဲ့တရားရေးမှန်တယ်မဟုတ်တာလို့တဲ့တရားရေးမှန်တယ်ဖြစ်တာအဲ့တော့ကျွန်တော်တို့ဘာလာလာတဲ့လူရဲ့ဆိုကောင်းလို့လို့လည်းဒါကြားဦးမှာပါဗျာကျွန်တော်ဘောဓာလက်ထက်ကဘောဓာလာမီအိမ်ကကျွန်တော်အခုဖြစ်မဲ့အားတွေမှတ်ခဲ့တာလေကလေးတော့မြန်မာရောက်တာကျွတ်ကျွတ်တနမဝနိုင်ပါနှစ်ဖက်ကလက်ကားချီမှာဘူးခက်တယ်ဟုတ်တယ်အဟုတ်တခြားလုံးခက်တယ်ဗျတော့မညတာ
အဲ့
ဒီဥပဒေဒီတရားစီမံရေးတွေကလုံးဝမညတာပြကျွန်တော်နိုင်ငံကျွန်တော်တိုးတက်ပါဘယ်တော့ဒီတရားဥပဒေစိုးမိုးရေးရှိပါဒီအခုဘောင်းတော့ဝန်ထမ်းဘောင်းတော့ပုံစံတွေမချက်ကြဘူးလားဗျသူများနိုင်ငံတွေမှာဒီလောက်ကြီးဟုတ်လားကြီးရမှန်ကန်တဲ့ဥပဒေတွေနဲ့ဖျက်တာပြီးကိုင်းလွှဲရှင်းရှင်းနေတာကြည့်ရတာနဲ့တရားရေးကိုစီမံကြကျောင်းနိုင်ငံကြီးကလုံးဝချက်ဖို့ကောင်းတယ
်။မချ
က်တာလို့လားသူတို့။မချက်ဘဲနဲ့ဒီတိုင်းဆွတ်တော့ချက်သွားကျောင်းနိုင်ငံတော့ဘာလို့မှလည်းမပေါ်ဘူး။ဘယ်တော့မှလည်းတိုးတဲ့ဖုံလို့လာမယ့်နိုင်ငံကြီးဖြစ်မှာမဟုတ်တော့ဘူး။တော့တရားဥပဒေကကျွန်တော်တို့အဝါပေါ့နော်။ဘယ်လိုအောင်လဲ။ဝန်ထမ်းတွေအတွက်အစိုးရအဖွဲ့ကြီးတွေအတွက်ကျွန်တော်တို့ပြည်သူလူထုအတွက်ကိုတိကျမှတ်တမ်းရဲ့ဥပဒေတွေစိုးမိုးမှုတကယ်လို့မှန်မှန်ကန်ကန်လုံးမဲ့တရားဥပဒေစိုးမိုးမှုတွေမပေါ်တော့သေးဘူးကာလပတ်လုံး။ဘယ်တော့မှကျွန်တော်တို့နိုင်ငံကြီးရတော့ကျွန်တော်တို့ပြည်သူလူထုတွေပေါ်ရတယ်ညှော်လင့်နေရမကောင်းတယ်လို့ကျွန်တော်နိုင်ငံကြီးကလည
်း
တခြားနိုင်ငံတွေလိုချမ်းသာပုံပြိုးတိုးတဲ့ဟိုလုံးဝမရှိဘူးဆိုတော့ကျွန်တော်လုံးဝသုံးသပ်လို့ရပါတယ်ခ
င်ဗျဟုတ်ကဲ့ကျေးဇူးပါဆမ်းမိုးဆွေးနွေးရခြေစူးပါကျွန်တော်နောက်တူကတော့ဟိုရခိုင်ပြည်နယ်ပုံနေရှင်ကကိုကျော်မြင့်တင်ဖြစ်ပါတယ်ကိုကျော်မြင့်တင်သဘောထားလဲဆွေးနွေးမင်းမြတ်လို့ရပါတယ်ခင်ဗျဟု
တ်ကဲ့ပါခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာတရားစီရင်တင်မဲ့နိုင်ငံတော်ဘုတော်ဒီကျွန်တော်ပါတယ်မြင့်နေတိုင်းမှာရက်ဖကဘောတော့ဒီပိုက်ကြည့်တဲ့တရားစီရင်ရေးနော်ဒီမကန်လို့ရှိဖို့တော့ဒီရက်ဖကဘောတော့မြင်းနေကြည့်နေတဲ့မှာဒီမြင်းနေစောက်ကြီးကော်မတီဘောတော့တရားရဲ့ဒီစက်ကဘယ်လန့်ဆုံးနေတော့မြင်းနေစောက်ကြီးကော်မတီရဲ့ကိုပဒီမှာရုပ်ရည်ရုပ်ရည်မှာနေပြီးတော့ရက်ဖကပြန်ရှင်ရင်းနဲ့ဖြစ်ဖို့လိုရပါတယ်။နောက်ပြီးတော့ဒီစက်ဆရာနေပြီးတော့ရက်ကော့ကြည့်ရောဘောတော့ကျွန်တော်တို့ဟိုကရက်ကော့ကြည့်ရောဒီတရားစီရင်ရေးဘောတော့ဒီရုံးရည်လည်းဖွင့်လိုက်ဖို့လိုရပါတယ်။ပါမေကိစ္စလေးပေါ့နော်ပါမေကိစ္စလေးတစ်ခုကိုကျွန်တော်တို့မြို့နယ်တရားရုံးမှာကျွန်တော်တို့ဒီပုံမှန်ညွှန်းနေမှာဆိုရင်ဒီလူကြီးတသိန်းကျော်လောက်ရှိနေတိုက်ပါတယ်အဲ့ဒီမြို့နယ်မှာဒီတရားသူကြီးကတယောက်တည်းရှိတဲ့အခါမှာကျွန်တော်တို့ဒီပါမေကိစ္စလေးတစ်ခုပေါ့နော်ဒီအကုန်တစ်ခုဖြစ်လို့ရှိရင်ကျွန်တော်တို့ကနေပြီးတော့မြို့နယ်တရားရုံးတော့ပြီးတော့ဟိုကတွားတဲ့အခါမှာတော်ဒီကျေးလာတွေတောင်းပါနေတဲ့ဆိုတော့တွားပါနေတဲ့ပြည်သူလူထုတို့ဆိုတော့ကိုနေပြီးတော့ဟိုပေါ့နော်ဆိုတော့ဟုတ်ပြီဝန်ထုံဖြစ်စီပါခင်ဗျာသာသနာ့ကျွန်တော်တို့ဒီနိုင်ငံတော်ဆွေးနွေးကနေပြီးတော့ဒီတော့ပတ်ဖက်ရရက်ကော့ကြည့်ရောပေါ့နော်ကြည့်ရတဲ့မှာတရားစီရင်ရေးဒီကော်မတီကြီးပေါ့နော်ကြည့်ရောရက်ကော့ဟိုကော်မတီကြီးဖြစ်ဖို့တော့
လွယ်ပါတယ်ဆိုတော့အရှင်ကြီးပြောပါခင်ဗျာ
ဟုတ်ကဲ့ကိုချောင်မြင့်တင်ဆွေးနွေးရကျေးဇူးပါနောက်တူရကျွန်တော်ကိုတန်းမောင်ဖြစ်ပါတယ်ခင်ဗျာကိုတန်းမောင်သဘောထားလဲဆွေးနွေးနိုင်ပါတယ်
မလေးမှာပဲရှိတာလေမာတီယာတက်လာပြီးတော့ဘလို့တက်တက်တတာအေးအေးယူဆောင်ရလဲအဲ့လိုလေ NLD ရလဲလုံးတင်ပါတယ်နောက်တစ်ခုကဒီရေဦးနေဝင်ပိုင်ဆိုင်မှုတွေအကုန်လုံးကို Facebook ထားတာကိုဒေါ်စုကဖွင့်ပေးလိုက်တယ်ဖွင့်ပေးလိုက်တော့အဲ့ရငွေတွေရပြီးတော့ဒီဇွဲနေဝင်တော့အေးနေဝင်တော့ဥပဒေထက်မှာငွေတွေနဲ့တုံးပြီးသူတို့မာဖီးယားဒီဇိုင်းသူတို့လုပ်နေပါတယ်နောက်စစ်စိုးကလက်ထက်မှာလဲသူတို့အာဏာသိမ်းမှုတွေလည်းတူပန်းခဲ့တယ်အနာတေကိုကျူပန်လောက်ခဲ့တဲ့အချိန်မှာလဲစေတူကအထင်မကန်သူ့အနာ။ဒါဟိုလေးလိုမရှိတာတဲ့ပြင်ပေါ်တော့သမင်းဝအောင်စားတာပဲတီးချက်တွေသူ့လည်းပါတယ်။ဒါဖြီးဖြီးရောဒါဥပဒေဆက်မှာသူတို့လှောက်ရှားနေပါတယ်အခုရေ။ဒါဟိုနည်းလေးသူတို့အဆက်ဆက်သူအဖိုးရဲ့လက်ထက်မှာသူတို့လက်ထက်မှာရောဘာမှနိုင်ငံအချိုးမပြုခဲ့ပါဘူး။နိုင်ငံအဆိုးရောမလုပ်နဲ့ဥပဒေထက်မှာသူတို့ဟုတ်ကဲ
့ဆိုတော့ကိုတန်းမောင်ဆိုလို့ရင်ဒါတော့အနာရှိရဲ့လူငွေရှိရဲ့လူတွေကြောင့်တရားစီရင်ရေးမှာဟိုယူယုံလာရတယ်စိတ်ပိုင်းပါဝင်တယ်ဆိုတော့သဘောလို့ကျွန်တော်နားလဲပါတယ်ခင်ဗျာโอเคဆွေးနွေးရကျေးဇူးပါကျွန်တော
်
နောက်တူလဲလေလိုက်မှာရှိနေပါသေးတယ်မော်လိုက်မျိုးကဦးမျိုးမြင့်မှာဦးမျိုးမြင့်ရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ပါဗျာ
ဟုတ်ကဲ့ဦးမျိုးမြင့်ရဲ့တယ်လီဖုန်းလိုင်းကမကောင်းဖြစ်နေရခင်ဗျာကျွန်တော်တို့ပြန်ဆက်ကြိုးစားပြီးဆက်သွယ်ကြည့်ရမယ်လောလောဆယ်ဦးမျိုးမြင့်တယ်လီဖုန်းလိုင်းကကျွန်တော်တို့ဘာမှမကြားပါဘူးခင်ဗျာအဲ့တော့ကျွန်တော်ပြန်ကြိုးစားပြီးဆက်သွယ်ကြည့်ရမယ်နော်ကျေးဇူးပါဆိုတော့ကျွန်တော်တို့အီးမေးလ်တွေ Facebook တွေကနေပေးပို့ထားတဲ့စာတချို့လည်းရှိနေပါတယ် Facebook စာတချို့တော့မဆုံမမဲ့ဖတ်ပြပေးပါအောင်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီဟာဂျူလီ2ဆိုတဲ့အကောင့်က1983ဒေါက်တာမောင်မောင်ရဲ့ပြည်သူတရားပြည်သူကစီရင်ဆိုတဲ့စကားလှလှလေးနဲ့လူတန်းစားမျိုးစုံ3ဦးထိုင်ပြည်သူတရားရုံးနေပေါ်ပေါက်ရာကနေစတင်ပျက်စီးခဲ့တာပါပဲတဲ့88အရေးခင်ပြီးတရားရေးဝန်ထမ်းတွေကိုသူ့မူလတရားသူကြီးတာဝန်တွေပြန်လဲဆောင်ရွက်စေတော့လဲဟုတ်တော့မလို့လို့နဲ့စစ်စိုးရကသူ့ရဲ့ပြိုင်ဘက်ဒေါ်စုအုပ်စုကိုမတရားသဖြင့်နှိပ်ကွပ်ဖို့တရားရေးဌာနကိုအသုံးချခဲ့ပါတယ်တူတူပြောရရင်တော့ထောက်လန်းရေးအကြိုက်လို့ငွေရရင်ကြိုက်တယ်လို့လုပ်ကြရင်းနဲ့အခုအချိန်မှာတော့ဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်တဲ့အခြေအနေကိုရောက်လာခြင်းဖြစ်ပါတယ်တဲ့ချစ်စမ်းမောင်ဆိုတဲ့အကောင့်ကတော့တကယ်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမဲ့နေရာမဲ့ရှိမနေတာရဲ့တာဝန်ယူမှုတာဝန်ခံမှုမရှိတာကြောင့်ရကြောင်းအခုလိုမျိုးတရားစီရင်အပိုင်းကပြက်စီးယူရင်းနေရတာပါတဲ့အဲ့ဒီအဓိကတော့ချက်ကတော့2008ဆိုတဲ့အခြေခံဥပဒေကြောင့်ပါတဲ့နိုင်ငံတစ်ခုအတွက်အဓိကအသက်သွေးကြောဖြစ်တဲ့ကာကွယ်ရေးပြည်ထရေးနေဆက်ရေးဟာဒီဌာနတွေဟာလက်ရှိပြည်သူကရွေးကောက်တင်မြှောက်ပေးလိုက်တဲ့အစိုးရရဲ့စီမံခန့်ခွဲပိုင်ခွင့်ရှိရမယ့်အစားကာကွယ်ရေးဦးစီးချုပ်ရဲ့လက်အောက်မှာရှိနေလို့ပါပဲတဲ့အထူးသဖြင့်ကတော့ပြည်သူတွေရဲ့အပေါ်ကိုအဓိကကြက်မှတ်ကင်တွယ်ညွှန်ကြားရမယ့်ပြည်ထရေးဌာနရှိမနေခြင်းကလက်ရှိပြည်သူအစိုးရအတွက်ပိုပြီးတော့အခက်အခဲတွေ့ရုံနေမကဘဲနဲ့အစိုးရနဲ့နိုင်ငံဂုံကိုထိခိုက်ပြက်ပြားစေတာအမှန်ပါပဲလို့ရေးထားပါတယ်ကိုအောင်လင်းဦးရေ
โอเคกูตัวมัสมุนพัดไปได้เจตุว่าสรุปดี Facebook ก็โหสาริโอเปลี่ยนก้าวมาสรุปเนาะดีမြန်မာနိုင်ငံမှာဒီကားနဲ့လူတိုင်းမြင်တော့ခြေရည်လို့မရတဲ့ဥတွေရှိနေတဲ့အချိန်မှာလူတရားလုံးတည်ရဲ့ကိစ္စလို့အမှုရေးမျိုးခြေရည်ရဲ့ဆိုတော့လဲဟိုမချိန်နှက်ဆရာဟိုပြောနေကြတယ်ဆိုတော့ထင်ရှားပါတယ်ဆိုတော့ဆရာဦးသိန်းတန်းသဘောထားကိုလည်းသိကြပါတယ်ခင်ဗျာကျွန်တော်တို့တကယ်ဆိုရင်တော့ဥပဒေဆိုတာဒီကျူးလွန်တဲ့သူကိုလက်စားချေဖို့မဟုတ်ဘဲနဲ့နောင်တရဖို့ဒါမှမဟုတ်လဲနောက်နောက်မှမကျူးလွန်ဖို့နောက်တခြားလူတွေအလားတူမကျွလွန်ရဖို့ဆိုရဲရည်ရွယ်ချက်တွေပါတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဆိုတော့ဒီလိုဥပဒေရဲ့ရည်ရွယ်ရင်းတွေကမြန်မာနိုင်ငံမှာတိမ်ခေါနေရတာအထူးကဘာကြောင့်များလဲဟိုစစောတရားကတော့2008ဖွဲ့စည်းပုံအဖြစ်ဖော်ထားတာလည်းရှိပါတယ်ဆရာဦးသိန်းစံတုံသက်ချက်ဘယ်လိုရှိလဲခင်ဗျာ
2008ဆိုတာလည်းစစ်အာဏာရှင်စနစ်ပေါ့ဗျာအဲ့တော့တရားစီရင်ကစစ်အာဏာရှင်စနစ်ကိုကိုစားပြုပေးရပြီးတော့စစ်အာဏာရှင်တွေရဲ့ရန်သူတွေကိုဖိနှိပ်ချုပ်ချရတယ်ဆိုတော့စစ်အာဏာရှင်ရဲ့အလိုကြသူရေးဆွဲထားတဲ့ဥပဒေတိုင်းသွားတဲ့အတွက်သူကဒီလိုဖြစ်တာဗျ။ဟောပြောဒီဥပဒေတွေကရှိတယ်ဆိုတော့ညာတယ်ပဲ။ခုကျွန်တော်တို့ဆိုပါလို့ကအခုလက်ရှိဆိုရင်2008ဖွဲ့စည်းပုံကပေါ်ပေါက်တဲ့2010ခုနှစ်တရားစီရင်ဥပဒေအစိုးရတရားစီရင်ဥပဒေကပေါ်ပေါက်လာတာ။အဲ့တော့2008ဖွဲ့စည်းပုံဆိုတာဆက်အနာကျင်စနစ်ကိုကာဝယ်သူ့ကျန်သူတွေကိုဖိနှိပ်ချုပ်ချယ်မှုပြင်ထားတဲ့အခါကျတော့သူ့လွတ်တော်ကသူ့အကျိုးစီးပွားကာဝယ်မှုရေးတဲ့ဥပဒေတွေကသူ့တရားရုံးကစီရင်တဲ့အခါမှာဒီပုံစံနဲ့လာထွက်တာပေါ့။အဲ့တော့အဓိကကြားတဲ့ချက်ကတော့2008ဆိုတာလေဆရာနာရှင်စနစ်ကြီးကြောင်မှုလို့တရားစီရင်တစ်စုံလုံးပြသခဲ့ရတာပ
ါ။ဟုတ်ကဲ့ဆိုတော့ဆရာဒီဟိုလူတွေဆိုရဲဒီစနစ်ကြီးတစ်စုံလုံးကြောင့်အဓိကဖြစ်နေရတယ်လို့ဆိုလိုချင်တဲ့သဘောပေါ့ဆရာ
။မဟုတ်ပါလေဗျာဟုတ်ပါလေ60နှစ်ကစဖြစ်တာအဆုံးဆုံးကဒီ1988 2010အတွင်းမှာခုနကဒီတောတာကျင်တယောက်ပြောသလိုပဲ
ဒီကြတူကြသူရန်သူတွေကိုဖိနေချုပ်ချယ်ဖို့တော့ကြိုက်တာလို့တော့နိုင်ငံရေးသမားတွေကိုပြတ်ပြတ်သားသားအရေးယူထောင်နေအကြီးကြီးချနော်အဲ့ဒါမျိုးလုပ်ပြီးဘီရောကျန်တာတော့မင်းတို့ကြိုက်တယ်လို့လုပ်ကြဆိုရင်ချင်းမျိုးတွေပေါ့ဘာလို့ဆိုတယ်ဆိုရင်သူတို့ဒီမှာအောင်နှံစီရာပေါ့ဗျာဒီမြင်သာမွေးရတဲ့ဒုတိယဗိုလ်ချုပ်ဒီခင်ညွန်ကတောင်မှထောက်ကွာ90လေးဒီကျွန်တော်မြန်မာနိုင်ငံတရားစီရင်လို့စ
ဟိုဦးရဲလင်းမြင့်သဘောတော့ခင်ဗျာဟိုဆရာဦးတင်းတောင်းတက်သွားတာကတော့လူကြောင်းတဲ့စနစ်ကြောင့်ဖြစ်ရတယ်ဆိုပြီးပြောရတယ်ဆိုတော့စနစ်ကြောင့်လားလူကြောင်းလားဦးရဲလင်းမြင့်သဘောတော့လဲဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်ထင်တာကဇနီးအောင်လူဝန်ခုနုံပြောင်းမယ်ခင်ဗျာ။နံပါတ်တက်တာကျွန်တော်တို့ဒီအခုအားကလေးလိုက်ဆောင်တက်ဖြစ်ကော်မရှင်ဝင်ပါလာပြီဆိုရင်ကျွန်တော်တို့စိုးရိမ်တာဟုတ်ဗျာ။ဒီတစ်ခုလည်းမဟုတ်ဘူး။အားကလေးလိုက်ဆောင်တက်ဖြစ်နံပါတ်တက်ဒီစိုးရိမ်ကျွန်တော်တို့ဟိုအထူးတရားရုံးလို့မျိုးကျွန်တော်ဖွဲ့စည်းပြီးတော့အဲ့လိုမျိုးမှာဆက်စည်းဒီဟိုအပြစ်ပေးတဲ့ဟာမျိုးလု ဆိုတော့ဒီကြားရုံးရဲ့ဒီနေ့ကိုကြောင်းနေတဲ့နေရာမှာဒါမျိုးကိစ္စတွေကိုကျွန်တော်တို့ဟိုကောင်းကောင်းမွန်မွန်ပြပြပြနဲ့စစ်စစ်ဒီကိုရည်ရည်နဲ့နဲ့အားမျိုးဟိုခံနေဖို့လိုတယ်နောက်တစ်ခုကတော့ကျွန်တော်ကြားရုံးတွေကိုလောလောဆယ်အစီအစဉ်ခွဲရှိတဲ့ဆိုရင်ဒါကိုလောလောဆယ်ပြန်နေဆောက်ကြည့်ပြီးတော့တရားဝင်ဆောက်ကြည့်ခွဲဟိုပေးဖို့လိုပါတယ်ကြားရုံးကျွန်တော်ဆောက်ကြည့်ဖို့ဆိုတာလည်းဒီတိုင်းပြလို့မြောက်ပါကျွန်တော်ဥပဒေကြီးနဲ့အဖွဲ့ထားတဲ့ကြာကျွန်တော်တို့လောလောဆယ်ပြပြီးရလောလောဆယ်ဆောက်ကြည့်ပြီးတော့ဒီဟာကိုဟိုအစီအစဉ်ဆန်းဆန်းလေးကိုတရားဝင်ထုတ်ပြန်နေတဲ့အချိန်မျိုးရှိရင်တော့ဟိုခုနပြန်လည်ထိကြတဲ့ပြည်ပေါ်နေတာမှုဟိုကောင်းကောင်းလုပ်နေပြီဆိုရင်တော့ကျွန်တော်ပြည်သူလူထုတက္ကနီဝန်ဖန်ထောက်ပြပြီးတော့ပြန်လည်ပြည်စင်းကလုပ်နိုင်လာရင်ကျွန်တော်ရှိမှာတော့ပိုကောင်းလာမယ်လို့မြင်ပါတယ်လက်ရှိချိန်မှာတော့ကျွန်တော်ဟိုအားကိုးလို့များတဲ့ချိန်မှာကျွန်တော်တောက်စီအောင်နေဖြစ်ပြီပေါ့ကိုယ်ရဆိုင်နေရတာတော့အဲ့လိုမြင်ပါတယ်
โอเคကိုရဲလမြင့်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝတ်အတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလမ်းပေါ်မှာရှင်းနေပါတယ်ဦးစိုးဝေဖြစ်ပါတယ်ဦးစိုးဝေသဘောထားလဲလူရင်းတွေ့ရှင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
โอเคကျွန်တော်တို့တရားရုံးပါဗျာဟိုတရားခံရှိနေတရားလူရှိနေပြီးလို့ရှိရင်တို့ရဲ့တရားခံရှိနေရှိနေတရားလူရှိနေရှိနေပြီးတရားသူကြီးเนาะအဲ့ဒီအပြင်မှာဟိုပေါ့ဟိုထူးခြားတဲ့ပုဂ္ဂိုလ်ရလဲရှိနေတယ်ဘယ်လိုလူလဲဆိုရင်ကျွန်တော်ပြောပြမယ်အင်းကျွန်တော်တို့ဒီ2010အစိုးရတက်လာတဲ့အခါမှာသမဂ္ဂကြီးဦးသိန်းစင်ကဟိုမြန်မာနိုင်ငံရဲ့ဒီမိုကရေစီလမ်းကြောင်းဒီမိုကရေစီတည်ပြီးကြောင်းလေးတွေပုံဖော်ပေးနေတဲ့အခါမှာပေါ့ဟိုနိုင်ငံကအကြံဉာဏ်တွေနည်းပညာတွေကိုကြီးနေတဲ့အဖွဲ့တွေအများကြီးဖွဲ့တယ်ပေါ့ပြည်ထောင်စုမျိုးစုံကြီးပြီးတော့အဲ့ဒီအခါမှာမြန်မာရဲ့ရှင်ရမှုပြည်သူ့ရှင်ရမှုအတွက်ပေါ့ဟိုရှင်းနေမှာငားနိုင်တဲ့ပြည်သူတွေကိုဥပဒေနဲ့အကာအကွယ်ပေးမယ်ဆိုပြီးတော့ပေါ့အဲ့လိုပုံကိုယ်တွေတစ်ချိန်ချင်းနဲ့တရားမှောင်ပြီးတော့တကယ်မှာပြည်သူတွေကိုဟိုမကာကွယ်ပဲနဲ့တရားရင်းရောက်လာတဲ့ပြည်သူတွေမကာကွယ်ပဲနဲ့အနာရှင်နဲ့ပေါင်းပြီးတော့ဒုတိယခွာပေးနေတာလည်းပြည့်နေရတယ်ပေါ့
ဟုတ်ကဲ့
ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီ CSO တွေပေါ့ကအဲ့ဒီဖွဲ့ရဲ့အဲ့ CSO တွေစာဖွဲ့တာ2010အစိုးရသမဏဥပဒေစီဉာဏ်ရင်းစင်တာဥပဒေပုံချုပ်အောင်မင်းခင်မှာဖြစ်ခဲ့တာ哦ဆိုတော့ဒီပုံကိုယ်တွေကလည်းတရားရင်းမှောင်ပြီးရှုပ်နေတယ်ဆိုတော့ဒီကျွန်တော်ဟို
အော်ကျန်ရတော့ပြောကြပါစီ။ဟုတ်ကဲ့ဆိုးရဆွနေပြီကျေးဇူးပါ။ကျွန်တော်တို့ဒီဆွနေဝဲအတွက်ကိုစာရေးသားပြဖို့ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်။အရင်ဆုံးစာစောင်ကတော့ကျွန်တော်တို့ကိုဖြိုးဝင်းထဲအောင်ဖြစ်ပါတယ်။မြန်မာနိုင်ငံပြဖို့ထားတာကနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ကအဂတိလိုက်စားမှုနဲ့အတူဆိုးဝါးနေခဲ့တာကြားပါပြီ။ဒီလိုအမှုမျိုးတွေဖြစ်နေတာအခုမှမဟုတ်ပါဘူး။စစ်အစိုးရခေတ်ဆက်ဆက်ကနေအခုထိဆိုပါတော့ဗျာ။အကြီးအကဲတွေငွေရှင်ကျေးရှင်တွေရဲ့အမှုတွေဆိုအခုလိုပဲရုပ်သိမ်းခြင်းနဲ့ရုပ်သိမ်းလို့ရအောင်သက်ဆိုင်ရာတွေကဖန်တီးပေးခဲ့ကြတာပါဒီအမှုမျိုး2000ခုနှစ်လောက်မှာလဲဖျာပုံခရိုင်လူတက်မှုနဲ့လဲဆင်နူတယ်လို့သတင်းတွေမှာဖတ်ဖူးပါတယ်ခေအဆက်ဆက်နှစ်တွေလှတွေအဆက်ဆက်အကျင့်ပြတ်ချစားပြီးတော့ဥပဒေကိုလက်တလုံးချလှုပ်လာခဲ့ကြတာတမန်ပြည်သူတွေတိလက်နဲ့ခေါင်းကုန်ခံခဲ့ကြတာပါဒါပေမဲ့အခုလိုအမှုမျိုးကိုတမန်ကြီးဝင်းမြင့်အနေနဲ့တရားစီရင်ရမနိုင်အပေါ်တတိပေးပြောကြားလိုက်ခြင်းနဲ့ပြည်ထောင်စုတရားသူချုပ်ပြည်ထောင်စုရှေ့နယ်ချုပ်အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ဥက္ကရာတို့ကိုတမရအိမ်တော်မှာခေါ်ယူပြီးတော့ဒီအမှုကိုတိတိကျကျစီစစ်ပြီးမမှန်ကန်ကန်ဆောင်ရွက်ဖို့မှာကြားခဲ့ခြင်းအပေါ်အလွန်အားရကျေနပ်မိပါတယ
်။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ကိုဖြိုးဝင်းထက်အောင်ပြဖို့ထားတဲ့စာပါနောက်စာတစ်စာကတော့အမေရိကန်ပြည်ထောင်စုကမောင်တပ်တနရဲ့ပေးစာဖြစ်ပါတယ်ကိုရန်နံရဖတ်ပြပေးပါဦးခင်ဗျာ။
ရုပ်ဆောင်အောင်ရွေးရမှုကိုကြည်ပါဘလို့မိဘကမှကိုသားသမီးတွေကိုအုပ်စုလိုက်ဝိုင်းရိုက်တက်လိုက်လို့ကြည်အေးပါတယ်ဆိုတာမကြားခဲ့မိပါဘူး ခုတရားသူကြီးကအချိန်ချင်းကြေးစာတင်လို့ကြေးအေးပြီးအမှုကအပြီးပြတ်လွတ်ပေးလိုက်ရတယ်ဆိုတာအလွန်ကြီးစရာကောင်းနေတယ်လို့ယူဆမိပါတယ်တရားလူကကြေးတယ်ဆိုရင်လည်းဖြစ်နိုင်စရာနှစ်ချက်ပဲရှိပါတယ်မကြေးအေးရင်အသက်အန္တရာယ်ကိုရံပြုခံရနိုင်လောက်အောင်ချင်းချောက်ခံထားကြရလို့လားဒါမှမဟုတ်စီးပွားရေးလူမှုရေးအရာအမှုကိုကြေးပေးဖို့ငွေကြေးနဲ့အခွင့်အရေးတွေရရှိခဲ့ကြလို့လားဆိုတာပါပဲဒီကိစ္စနဲ့ပတ်သက်ပြီးတရားလူတွေကိုလည်းအကာအကွယ်တွေပေးပြီးအသေးချာမေးမြန်းစုံစမ်းတင်တယ်လို့ယူဆမိပါတယ်အသေးချာဆုံးကဒီအမှုကိုဒီလိုကြက်ကြော်အမိန်ချမှတ်လိုက်တာဟာရဲတရားသူကြီးနဲ့ပြည်ထဲရရှိအာလုံးပူပေါင်းကြံစီသွားကြတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်သသနာအမေရိကန်ပြည်သူရဲ့စာပါနောက်ထပ်ကျွန်တော်တို့ Facebook ကပေးထားတဲ့စာရည်လည်းရှိနေပါသေးတယ်စုမှန်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီရွှေလုံသားဆိုတဲ့အကောင့်ကတော့မြန်မာပြည်မှာတဲ့ငွေပေးပြီးတော့အမှုဖွင့်ခိုင်းဖန်ခိုင်းပိတ်ခိုင်းလို့ရပါတယ်တဲ့ချစ်မေမေဆိုတဲ့အကောင့်ကတော့ငွေရှိရင်ဘာမဆိုလုံးလို့ရတယ်ဆိုပြီးတော့ငွေရှိတဲ့လူတွေထပ်ပြီးတော့လူတက်လို့ရအောင်လို့တရားရုံးကနေလက်မှတ်ထုတ်ပေးလိုက်တဲ့သဘောပါပဲတဲ့မထွေးဆိုတဲ့အကောင့်ကတော့တရားဥပဒေနဲ့အညီအမှန်ကိုအမှန်တိုင်းမဆောင်ရွက်တဲ့တာဝန်မဲ့တရားရေးဝန်ထမ်းတွေကိုအရေးယူဖို့အလွန်လိုအပ်နေပါပြီတဲ့တရားရုံးကနေမမှန်ကန်တဲ့စာရွက်စာတမ်းတွေလူဓာတ်ပုံဗီဒီယိုစတဲ့သက်သေတွေနဲ့တကွနိုင်ငံတကာကသိအောင်စူးစမ်းတင်ပြဖို့လည်းအလွန်လိုအပ်နေပါပြီတဲ့ရီမိုးဆိုတဲ့အကောင့်ကတော့အခြေခံဥပဒေအရလက်ရှိတရားသူကြီးတွေကိုပြောင်းလဲလို့မရဘူးလားတဲ့လက်ရှိအထက်ကနေအောက်ပြောင်းသင့်တဲ့သူအားလုံးကိုပြောင်းလိုက်နိုင်နေဆိုရင်တော်တော်ကောင်းသွားမယ်လို့ထင်ပါတယ်တဲ့တရားရေးနဲ့ပတ်သက်ပြီးတော့တနိုင်ငံလုံးအစကအဆုံးပြန်ပြီးပြုပြရမှာအမှန်ပါတဲ့မြင့်လွင်ဆိုတဲ့အကောင့်ကတော့အရင်စစ်အစိုးရဦးသိန်းစိတ်အစိုးရတုန်းကခိုင်းတော့ဥပဒေပေါင်းနဲ့ဝင်ဝင်မဝင်ဝင်အစိုးရအလိုကျလုပ်ပေးသူတို့တို့ကဥပဒေရဲ့အပြင်ကနေလက်စားချမ်းသာအောင်မတော်မတရားတောင်းယူပလင်းတူဘူးဆိုနာမည်ဆိုးနဲ့ကြော်ကြားနေတာနှစ်တေကြပါပြီတဲ့သူတို့ပြည်သူချင်ပတ်ဖြစ်နေတာလဲကြပါပြီတဲ့အာဏာရှင်တွေကလည်းသူတို့လိုတဲ့မတရားတဲ့အမိန့်ထောင်ချဖို့တွေခိုင်းစားဖို့လက်စားတာတွေကိုဘာမှအရေးမလုပ်ပါဘူးတဲ့အဲ့တော့ပျော်ပျော်ကြီးလှုပ်ရှားနေကြတော့တာပါပဲတဲ့တရားသူကြီးဥပဒေဝင်နဲ့ရှေ့နေအမှုလိုက်ရှေ့နေရှေ့ဖက်စရေသူတို့ရဲ့ပိုင်ဆိုင်မှုတွေအားလုံးကိုစစ်ကြည့်လိုက်ရင်သိမှာပါပဲတဲ့ရှင
်ဟုတ်ကဲ့မဆုမွန်ဖတ်ပြပြီးတော့ကျေးဇူးပါဆိုတော့ဟိုစစောဆရာဦးသိန်းတန်းဆွေးနွေးသွားတော့ဒီဟိုလူရက်စနစ်ကြောင်ပုံများတယ်လို့ပြောတာရှိပါတယ်ဒါပေမဲ့တခုကျွန်တော်ဒီနေရာမှာဟိုနောက်ဆက်ဆက်နေတဲ့အမှုတမှုနဲ့ပတ်သက်လို့ပြောဆွေးနွေးစေချင်ပါတယ်ဒီမကြသေးခင်တော့ပဲကျွန်တော်ဒီစကိုင်းဘက်မှာဒီစိတ်မနှက်တဲ့အမျိုးသမီးသူ့ကိုဒီဟန်းဝင်းနဲ့ရောလူဝင်းနဲ့ပါလုံမတူပဲဒီလူတစ်ယောက်ကပေါင်းတင်ခဲ့တယ်ဆိုတော့အဖြစ်ပြက်တစ်ခုဒီလူမှုကွန်ရက်တွေပေါ်မှာပြန်လာတာတွေ့ရပါတယ်ဒီအလိုမတူပဲပေါင်းတင်တယ်လို့ဒီဆွဆွဲရခံဆွဆွဲတဲ့သူဒီအရမပြုချင်ခံရတယ်လို့ဆိုရဲအမျိုးသမီးနဲ့လည်းနောက်ပိုင်းမှာပေးစားလိုက်တယ်ဆိုပြီးတော့ဟုတ်ကြည့်ရပါတယ်ဆိုတော့ဒီလိုဖြစ်ရှင်းလိုက်တာဟုတ်ပဲဒီအားပေးရတဲ့သဘောထားရတဲ့ဒီလူမှုကွန်ရက်တွေမှာတွေ့ရပါတယ်ဆိုတော့ဒီလိုအမှုခင်းနေအထူးဖြစ်မှာဒီလိုအမှုကြီးတွေကိုဒီရက်ထဲရော်ထဲမှာကိုနည်းကိုယ်ဟန်နဲ့ဖြစ်ရှင်းနေရရောဟိုစနစ်ကြောင်တဲ့လူတွေကြောင်နဲ့အများဆိုင်နေမလားဆရာဒီလိုစီရင်မှုတွေကအ
ဲ့ဒါကျွန်တော်တို့ရဲ့တတိထုံးနှန်းနဲ့သက်ဆိုင်နေတယ်ဗျဟိုကျွန်တော်တို့ဒီမြန်မာတရားစီရင်စနစ်ရှိပါတယ်ဘာဖြစ်ဒီနမဘရင်လေးလက်ထက်ကလေးကတရားစီရင်ကြည့်ကျွန်တော်တို့အခိုင်အခန့်ရှိကြတာအဲ့ဒီမှာလည်းပဲဟိုတော့အရင်တော့ဆောင်မှုရှိခဲ့တဲ့အကြီးအကဲငွေအောင်ငွေနဲ့ပပြအောင်ဆိုပြီးတော့ဝိုင်းဝန်းပြီးတော့လုပ်ပေးတဲ့စနစ်တလေးလည်းရှိခဲ့တယ်ဆိုတော့အဲ့ဒီဒလိအရာတချို့ကိစ္စတွေကဟိုကာယခံရှင်ကစိတ်တင်ခံပါမှာဆိုတော့နင်နာဒီကာယခံရှင်ပို့မနစ်နာသွားအောင်အသေးစဲပေးတဲ့သဘောနဲ့တစုံတရာပြန်ကူစားတယ်ဆိုတော့နေသားမျိုးလုပ်ပေးတယ်ကျွန်တော်ထင်ပါတယ်လူကြောင့်တော့မဟုတ်ဘူးဒါကတော့ကျွန်တော်တို့ဒလိလည်းရှိတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ပါဆရာဒါပေမဲ့တခုရှိရပါဘို့လေဒီဆော်ဝါကန်ဆိုတဲ့မျိုးသမီးကလည်းတကယ်ပဲစိတ်မမှန်တဲ့သူဖြစ်မယ်ဆိုလို့ရှိရင်သူကိုယ်ပိုင်ဆုံးဖြတ်ချက်မပါပဲလုပ်တဲ့ကိစ္စဒါဥပဒေရှိအောင်လူမှုရေးရှိအောင်ကြည့်မယ်ဆိုရင်ပဲဟိုမတင့်တော်တဲ့ကိစ္စဖြစ်မယ်ထင်ပါတယ်နောက်တစ်ခုကဒီလိုမှုမျိုးတွေဥပဒေလည်းအတိအလင်းပြဋ္ဌာန်းတာလည်းရှိနေတယ်ဒါလို့ဥပဒေကိုအားမကိုးကြတာကဘာကြောင့်များလဲဆရာ
ဥပဒေကအားကိုးစရာမကောင်းလို့ပေါ့ဗျာဒီလိုလေးပြောရင်ကျေစကန်တော့တိုင်းတယ်အာဒါကျေတော့ဖြစ်ပြီပဲဗျာသူကိုယ်တိုင်ပြပါတယ်နော်အမှုဖွင့်နေတယ်ဖွင့်လို့မရဘူးဖွင့်သေးရင်ပေးတယ်မပေးရင်မပေးဘူးနောက်တစ်ခါအဲ့ဒီရတဲ့ဆက်ဒီပေးရုံကိုပါတယ်နော်လူကြိုက်တယ်လို့ရေးမယ်နော်ပေါ်လို့ရေးတယ်မှာရေးတယ်ဥဒိနေရေးနေမှာတရားရုံးကိုရောက်တယ်တောက်နေတယ်သုတ်ပြခြင်းသုတ်ပြတယ်မသုတ်ပြခြင်းမသုတ်ပြဘူးနော်အဲ့တော့အဲ့ဒီလူအနေထားမျိုးတွေရှိတော့လူတွေကအထူးသဖြင့်ပေါ့ဗျာဟိုပိုးစုပတ်ဆက်ထောင်ချခဲ့တဲ့ဆီယန္နာကြီးဖြစ်ကအားဒီလည်းကျွန်တော်တို့တွေ့နေရတာဟိုမာလကာကြီးတလုံးလေးနှစ်ပတာမျိုးတွေပေါ့နော်ဥဒိကဟိုစာအုပ်ထဲပဲရှိတဲ့အနေအထားလေးဖြစ်တော့
ရှင်းနေကြတဲ့ထောင်ချတဲ့ဖြစ်တယ်ရောပေါ့လေ
ဟုတ်ကဲ့ဥပမာအပြင်လည်းကျွန်တော်ကိုယ်တိုင်1050ဒီနေ့ရေပေါ်စီမံမှုဥပမာ9ညဆို9နှစ်ချလို့ရကျွန်တော်14နှစ်ချတယ်နော်ဒီလိုပေါ့လေအဲ့တော့တရားရုံးကယုံကြည်စရာဘူးမကောင်းတော့ဆိုအဲ့ဒီအတွက်ဟုတ်ဒါကျတော့အခုတရားစီရင်ပြောတာမဟုတ်ရှေ့အစီအစဉ်တွေကဒါရဲပြီးတော့အခုတော့သူတို့ငဝက်ကတန်ခံတော့သူတို့ကောင်းမှာပုံကြတယ်ဆိုတော့အဲ့ဒီလိုအဓိကအနေနဲ့ဖြစ်နေတော့သူတွေကဘယ်သူမှမလွဲမချောင်သာတဲ့နေသားကမှသွားကျင်ရတာဘယ်သူမှမသွားကျင
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီအစီအစဉ်ဆုံးသက်ဖို့ဒီ2မိနစ်ချီချော်လောက်လဲကြံနေတယ်ဆိုတော့ကျွန်တော်ဥယျာဉ်လင်းမြင့်ရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်တကယ်တော့အစဉ်အလာအပြင်ဒီတရားရုံးတို့ yes scan တို့ဆိုတာမသွားတဲ့အရက်ဆိုပြီးတော့ကျွန်တော်တို့မြန်မာတွေချမ်းမှာရှိပါတယ်ဆိုတော့ကြောက်လို့ပဲဖြစ်ဖြစ်နားမလည်လို့ပဲဖြစ်ဖြစ်မပတ်သက်ချင်မှုဆိုရင်လည်းလူလူအနေနဲ့ဒီတရားရေးစနစ်မှာပွင့်လင်းနေတာမှုတွေတာဝန်ယူမှုတွေရှိလာအောင်ပူးပေါင်းပါဝင်မှုဘိုးကလည်းဒီစိတ်တိုင်းအားဖြင့်လိုလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေရာမှာဒီလူလူချေပြုအဖွဲ့အစည်းရဲ့ဒီ CSO ရဲ့အခန်းကဏ္ဍကိုဘာတွေလုပ်ပေးနေတာလဲရှိမယ်လို့မြင်လဲပူရဲလဲမြင်
ကျွန်တော်ဒီရပ်ဖက်ပစ္စည်းတွေလုံးလက်တစ်ဖက်ဒီနေနေတော့ကျွန်တော်တို့ဒီတရားရုံးနဲ့ပတ်သက်တဲ့ဟာတွေကျွန်တော်တရားဝင်ဆက်ကြည့်ပြရမယ်တရားဝင်ကျွန်တော်တို့ဒီစီးပွားရေးနဲ့တရားဝင်ထုတ်ပြန်ပြရမယ်ဆိုရင်တော့ဒါတွေကိုဒီလိုသူ့နဲ့ဆိုးရတွေသိအောင်ကျွန်တော်တို့ဖြစ်ပြနေတဲ့ဟာတွေကျွန်တော်တို့ဟိုပုံနေနေတယ်ဆိုတော့ဒီကတော့ပြင်ဦးပြင်ရမှတင်တယ်အခုကိစ္စကတော့ကျွန်တော်တို့ဒါဒီပြဿနာကိုအကြောင်းကြည့်ပြီးဖြစ်တဲ့ဟိုအဆွေအုံပေါ်မှာကျွန်တော်တို့ဒီဝင်ငွေကောင်းဆောင်တဲ့နော်အမှန်တည်းကျွန်တော်တို့ကျန်တဲ့ဒီပုဂ္ဂိုလ်များမျိုးလောက်တော့ရင်တော့ပေါင်းတဲ့ပေါင်းတဲ့ကူရောက်နေတယ်မှာဒါပေမဲ့ဒီကိစ္စမှာမလုပ်နိုင်ရင်တော့ကျွန်တော်တို့ဟိုတော်တော်ကိုကျင်းနေဆိုတဲ့ဘက်ကိုကျွန်တော်တို့ဝါမယ်ရှင်တယ်အရင်ကကျွန်တော်မအားကိုးရနေပြီးတော့အခုကတော့ကြောက်တဲ့ဆက်ပေါ့လေအရင်ကမသွားလို့တဲ့ဆက်ရမယ်ခုကကြောက်တဲ့ဆက်ရွာပြီးတော့ကျွန်တော်တို့တခြားလူလားတဲ့ဒီဟိုဘိတ်ထွက်ဆွန်ကျိုးတွေပါပေါ်လာနိုင်နေတယ်ဒီနိုင်ငံမှာလေကျွန်တော်တို့ဟိုဘလို့မချိုးခံစားနေရပြီပြည်သူတွေနေတော့တောက်လက်တဲ့ဖိလက်တဲ့အစိတ်ရောက်သွားပြီဆိုတော့ဒီဟာတော့အမေဟိုကန်ဆယ်ဖြစ်ရှင်းပြီးတော့အစိတ်ပါဘလို့လုပ်မယ်ဆိုတဲ့ဒါပါထွက်လာရင်တော့ကျွန်တော်တို့
ဟုတ်ကဲ့ဟို
ဒါအကောင်းနဲ့တက်ကိုကျွန်တော်ရောက်လာမလို့ချပါတယ
်ဟုတ်ကဲ့ပေါင်းဆွေးနွေးပြတဲ့မြန်မာနိုင်ငံပွင့်လင်းနေတာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မာမိတ်ဖွဲ့ကဦးရဲလင်းမြင့်လူခွင့်ရှင်နဲ့ဦးတင်တန်းကိုအီးမေးလ်တွေ Facebook တွေကမှတ်ချက်ပေးပို့ရတဲ့တွေနဲ့တောထရှင်နေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကောင်းလူနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒဲရီလိုက်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်စနေညကျန်းအတွက်အစီအစဉ်ဒီအဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကတစ်လှည့်ပြောပြပေးပါအောင်ရှင်
အမေရိကန်နိုင်ငံသားဝင်ကြီးမိုက်ဖွန်ပေဟာမြန်မာအပြည်ပြည်ဆိုင်ရာဖူပန်းဆောင်ရည်ဝင်ကြီးဦးကျော်တင်နဲ့စင်ကာပူမှာတွေ့ဆုံပြီးမြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးငြိမ်းချမ်းရေးနဲ့မြို့သားစီးလုံးညီညွတ်ရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်ရိုဟင်ဂျာတွေနေရဲ့ရင်းကိုပေးကင်းလုံခြုံစွာပြန်နိုင်ရေးလူခွင့်ရေးချိုးဖောက်ခဲ့သူတွေအပေါ်အရေးယူနိုင်ရေးနဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်တွေဖော်ရေးတိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနပြောခွင့်ရဟက်တာနျူဝက်က VOA ကိုပြောပါတယ်။ဖန်စီထင်းနေခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုအမြန်ဆုံးပြန်လှုပ်ပေးဖို့လဲဝန်ကြီးပွန်ပေဟိုကတောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဆက်ပြီးတော့ထိန်းထားဖို့အမေရိကန်ပြည်အောင်စုကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ရဲ့အခုလိုရည်တည်မှုကိုသတိထားမိပေမဲ့နျူကလ িয়ার ဖြတ်သိမ်းရေးတန်ိဋ္ဌာန်ကိုဆက်ကောင်းတယ်ဖော်သွားမယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေဟိုကမြောက်ကိုရီးယားပေါ်တင်းတင်းကြပ်ကြပ်နဲ့ဆက်ပိတ်ဆို့တန်ခတ်သွားဖို့ဒီကနေ့စနေနေ့မှာနိုင်ငံတကာကိုပန်ကြားလိုက်တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ရေးဆုံးသက်ဖို့ဖိအားပေးတဲ့အနေနဲ့ချမှတ်ထားတဲ့ပိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားဖို့မြောက်ကိုရီးယားအနေနဲ့ကြိုးပမ်းနေတယ်လို့ကုလသမဂ္ဂကအစိုးရခန်းစာထုတ်ပြန်ခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပေဟိုကအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာပါဝင်ကြတဲ့အတိုက်ခံ28ဦးကိုဇင်ဘာဘွေတရားရုံးမှဒီကနေ့ရုံးထုတ်ခဲ့ပါတယ်။ဇင်ဘာဘွေရေကောက်ပွဲနဲ့ပတ်သက်လို့အယုံအကြည်မရှိကြောင်းဆန္ဒပြသူတွေကိုဒီစစ်တပ်ကနှိမ်နင်းတာကြား6ဦးထက်မနည်းတည်ဆုံးပြီးတဲ့နောက်လူလူအကြားမငြိမ်မသက်ဖြစ်စေမှုနဲ့စွဲချက်တင်ခဲ့တာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာတာဖန်အင်ဂျင်နီယာကတော့ပက်ထရစ်ဒီအာဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီအထိထုတ်လင်းပေးမယ်။တနင်္ဂနွေနေ့မနေ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုတော့ဖိုင်းနိုမီတာ24/50/51နဲ့ဖိုင်းလက်မီတာ190တို့ကနေထုတ်လင်းပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.